Welcome to the Voice of America in Burmese.
Mingla nya cha ma tora shin mya shin American bi raw su Washington DC myo raw VOA Myanmar bai season ye 2015 khu ne August la 5 ye ne boudhu ne nya bai season rwe go line no meter 24 25 30 ne 51 ne line la meter 190 ru ka ni dai yai thau lwin pe ni ba bi shin တော်ရရှိမြွှင်လန်းချက်မြစ်ကြပါစေရှင်ကျမတင်ဒီထိုက်ပါ
မင်္ဂလာပါရှင်ကျမနန်းလာပါတောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းဆောက်လုပ်ရေးတွေအကြီးအကျယ်လုပ်နေတဲ့အပေါ်ဆိုရင်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကထပ်ပြောလိုက်ပါတယ်မြန်မာနိုင်ငံကရေဘေးတန်တင့်သူလူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပါပြီတူရကီနဲ့ဆီးရီးယားနယ်စပ်မှာကြီးစိုးနေတဲ့ IS စစ်သွေးကြွတွေကိုတိုက်ဖို့တူရကီတောင်ပိုင်းမှာရှိတဲ့လက်တပ်အခြေစိုက်စခန်းကိုအမေရိကန်လေယာဉ်တွေအဝေးထိန်ဒုံးရင်တွေရောက်ရှိလာနေပါတယ်ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုကောင်းထက်နဲ့သူတင်ပြသွားမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ရေဘေးကူညီရေးနိုင်ငံတကာရဲ့အထောက်အပံ့တွေခိုင်ခိုင်မာမာရနေပြီလားဆိုတာကိုတင်ပြပေးမှာပ
ါဒီနေ့ဆိုရင်ဂျပန်ကနေပြီးတော့သူတို့ဟို blanket ဆိုဟို hygiene kit ဆိုနောက်ပြီးတော့ sleeping pad ဆိုဟိုအဲ့ဒါလေးတွေဒီနေ့
နိုင်ငံကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးပြောသွားတာဖြစ်ပါတယ်ဒီနောက်မှာတော့အကူအညီတွေကထိရောက်မှုရှိပြီလားဆိုတာနဲ့ဒီကုလအထူးကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ရွေးကောက်ပွဲအတွက်သတိပေးချက်စာရာတွေကိုလည်းနှာစင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုကောင်းထက်တို့ကပြောပြပေးပါမယ်ရှင်
။တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းဆောက်လုပ်ရေးတွေအကြီးအကျယ်လုပ်နေတဲ့အပေါ်ဆိုရင်းနဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကထပ်ပြောလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအစည်းအဝေးတစ်ခုအပြင်မှာမစ္စတာကယ်ရီနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြတာပါ။ကမ္ဘာပေါ်မှာအသွားအလာအများဆုံးရေကြောင်းလမ်းတွေထဲကတခုမှနယ်မြေပိုင်ဆိုင်မှုဆိုင်ရာအငြင်းပွားမှုတိုးလာနေတာနဲ့အဲ့ဒီမှာတရုတ်ကနယ်မြေရယူတာဆောက်လုပ်တာနဲ့စီရေသဘောကြီးကြီးမားမားလှုပ်ဆောင်နေတာတွေအပေါ်ဆိုရင်းနဲ့အကြောင်းဝန်ကြီးကယ်ရီကတရုတ်နိုင်ငံခြားရေးဝန်ကြီးကိုထပ်ပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောပါရယ်တောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ဆန္ဒရှိတဲ့အကြောင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကမကြာခဏပြောနေကြတဲ့အပေါ်အမေရိကန်ပြည်ထောင်စုကသတ္တဘောရဲရှိပါတယ်လို့အာဆီယံအမေရိကန်ဝန်ကြီးအဆင့်အစည်းအဝေးအဖွဲ့မင်ခွန်းမှာမစ္စတာကယ်ရီကပြောပါရယ်အဲ့ဒီဒေသမှာအငြင်းပွားတာတွေကိုအာဆီယံအဖွဲ့အနေနဲ့ငြိမ်းချမ်းချမ်းနဲ့နိုင်ငံတကာဥပဒေအရဖြည့်ရှင်းတာမျိုးဖြစ်ချင်တယ်လို့လည်းသူကပြောပါရယ်တောင်တရုတ်ပင်လယ်အရေးဟာတရုတ်နဲ့အာဆီယံအကြားဖြစ်နေတဲ့ကိစ္စမဟုတ်ပဲနှစ်ဖက်ကြားပုံမကြီးမားတဲ့ပူးပေါင်းဆောင်ရွက်ရေးအပေါ်ထိခိုက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံခြားရေးဌာနရဲ့ဒီသတင်းပတ်အတွင်းထုတ်ပြန်ချက်ထဲမှာတရုတ်ဝန်ကြီးဝန်ကြီးကပြောထားပါရရှင
်မြန်မာနိုင်ငံကရေဘေးတန်တဲ့လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပြီလို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်အရေးပေါ်အကူအညီကယ်ဆယ်ရေးဌာနနဲ့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံကအနီးကပ်ပူးပေါင်းညီနိုင်နေပြီမြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးညီနိုင်ပြီးအကူအညီတွေဘယ်ကိုပို့ရမယ်ဆိုတာအထူးကြသိရတာနဲ့ရေဘေးကူညီကယ်ဆယ်ရေးအစီအစဉ်တစ်ခုကိုမကြခင်ကြီးညာမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားဆွေးနွေးပွဲအတွင်းပြောသွားတာဖြစ်ပါတယ်။ရေဘေးအတွက်နိုင်ငံတကာကအကူအညီတွေပေးကြဖို့မြန်မာအာဏာပိုင်တွေကတရားဝင်တောင်းခံထားပြီလို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညီနိုင်ရေးယုံ UNOCHA ရဲ့အင်္ဂါနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ရေဘေးတန်တဲ့အတိုင်းအတာဟာနိုင်ငံကလုပ်နိုင်တဲ့ကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးပမာဏထက်ပိုကြီးလွန်းနေတာနဲ့အမျှဘာတွေလိုအပ်နေလဲဆိုတာတရားဝင်စီရင်တစ်ခုကိုကုလသမဂ္ဂကိုပို့ထားတယ်လို့ပြည်ထောင်ရေးပြန်ကြားရေးဝန်ကြီးဦးရထော့ကပြောခဲ့တဲ့အကြောင်း AFP သတင်းတပုတ်မှာကိုကားဖော်ပြထားပါတယ်
ဂျပန်အစစ်မြစ်အစိုးရအရာရှိတွေနဲ့စီးပွားရေးဆိုင်ရာအရာရှိတွေအပေါ်အမေရိကန်ဖက်ကတချို့လုပ်ခဲ့ရဲဆိုတဲ့ဆွဆွဲပြောဆိုချက်တွေအပေါ်အထူးစိုးရိမ်မှုရှိတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောလိုက်ပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာမစ္စတာအာဘေကပြောဆိုခဲ့တယ်လို့ဂျပန်ထိပ်တန်းအစိုးရပြောခွင့်ရသူယိုဟီရှိဒီဆူဂါကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဂျပန်မှာပြောဆိုညှဉ်းပန်းမှုရာမျိုးတွေလည်းရှိနေပါတယ်မစ္စတာဘိုင်ဒန်ဖက်ကတောင်းပန်စကားပြောကြားခဲ့ပေမဲ့တချို့လုပ်တဲ့ကိစ္စကိုတော့သူဖက်ကအတိပြုပြောဆိုခြင်းရှိမရှိကိုတော့ဂျပန်ပြောခွင့်ရကပြောမသွားပါဘူးအမေရိကန်ဖက်ကဂျပန်အစိုးရဝန်ကြီးတွေကုမ္ပဏီ35ခုနဲ့ဂျပန်လူမျိုးတချို့ကိုတချို့လုပ်ခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်း WikiLeaks website ကဖော်ပြခဲ့တာပါအမေရိကန်ဂျပန်ဆက်ဆံရေးကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနည်းပြဟာနဲ့ဆိုင်တဲ့ကိစ္စတွေအပေါ်ကြားဖြတ်နားထောင်ခဲ့တာဆိုပြီးတော့ WikiLeaks ကဖော်ပြပါတယ်မစ္စတာအာဘေပထမအကြိမ်ဝန်ကြီးချုပ်တက်တန်းစတင်ထမ်းဆောင်ခဲ့တဲ့2006ခုနှစ်လောက်ကတည်းကဒီလိုတချို့လုပ်ခဲ့တာလို့ဆိုပါတယ်မစ္စတာ ါဘေးကိုဒုတိယသမ္မတဂျိုးဘိုင်ဒန်ကတယ်လီဖုန်းဆက်စကားပြောပြီးအမေရိကန်ဂျပန်မဟာမိတ်အဖြစ်ဆက်လက်ရည်တည်နေတဲ့အချက်နဲ့မစ္စတာအာဘေးရဲ့အတွန့်ရှည်ခိုင်မြဲတဲ့မိဖက်ထားရှိမှုပေါ်ကျေးဇူးတင်စကားပြောခဲ့တယ်လို့အင်မီရိုရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အီရန်နျူကလ িয়ার သဘောတူညီချက်ပေါ်ထောက်ခံမှုရအောင်တိုက်တွန်းမဲ့အရေးကြီးတဲ့မိန့်ခွန်းတစ်ရပ်ကိုသမ္မတဘရက်အိုဘားမားမပြောကြားခင်တည်းရဲ့လိုမှာပဲရှစ်လထဲမဲ့ခွဲဆုံးဖြတ်ရမယ်ဥပဒေပြုအမတ်တွေကြားမှာတော့သဘောတူညီချက်ကိုပယ်ချနိုင်အောင်ကြိုးပမ်းခဲ့ကြပါတယ်။ပြီးခဲ့တဲ့လတစ်လလုံးသမ္မတအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအသင်းဟာသဘောတူညီချက်ရဲ့ကောင်းကျောင်းတွေကိုဖော်ပြီးလော့တန်ထဲမှာမယုံမကြည်ဖြစ်နေကြတဲ့အလော့တော်မတ်တွေကိုမဲဆွယ်ခဲ့ကြပါတယ်။အခုမှတော့သမ္မတကိုယ်တိုင်မဲဆွယ်ရမယ်အလဲရောက်နေပါပြီ။ဒီကနေ့ပေါ်ဒူဟူနေဝါရှင်တန်ဒီစီမြို့တော်ကအမေရိကန်တက္ကသိုလ်မှာပြောမဲ့မိန့်ခွန်းထဲမှာအမေရိကန်အိုဘားမားအနေနဲ့လော့တော်ကမဲခွဲမဲ့ဆုံးဖြတ်ချက်ဟာအီရန်နဲ့ဆက်တိုက်ဖို့ဆုံးဖြတ်ချက်ချရခဲ့တာကလွဲရင်အမေရိကန်နိုင်ငံခြားရေးမူဝါဒရေးရာအရာအခြေတင်ဆွေးနွေးစရာအဖြစ်ဆုံးကိစ္စဖြစ်ပါတယ်လို့ပြောဖို့အစီအစဉ်ရှိပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ခံမခံဆုံးဖြတ်ချက်ချတဲ့နေရာမှာပြက်ပြက်သားသားဖြစ်ရမယ်ဆိုပြီးပြောဖို့လည်းမျှော်လင့်ရပါတယ်။ညီနိုင်ခပြုသမျှထဲမှာအပြည့်စုံဆုံးဖြစ်တဲ့အီရန်အနေနဲ့နျူကလ িয়ার လင်းနဲ့မရနိုင်အောင်တာမြင့်နိုင်တဲ့ဒီအီရန်နျူကလ িয়ার စီစစ်ရေးအစီအစဉ်ကိုရနိုင်မဲ့သမိုင်းဝင်အခွင့်အရေးကိုမဖြုတ်တီးကြဘူးလဲတိုက်တွန်းမယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေပို့ထုံးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အာဖဂန်နစ္စတန်နှစ်လက်နက်ကိုင်ပဋိပက္ခမှာဒီနှစ်အတွင်းသေဆုံးသူအရတအရေးအတွက်ဟာအရင်မှတ်တမ်းတင်ထားတဲ့အသေးအပြောက်အများဆုံးနှစ်နဲ့အရေးအတွက်တူဒါမှမဟုတ်ကျော်လွန်မယ်လို့ခန့်မှန်းထားပါရယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအထောက်အကူပြုအဖွဲ့ UNAMA ကကဘူးလ်မြို့တော်မှာဒီကနေ့အဲ့ဒါလိုကြေညာလိုက်တာပါ။ UNAMA ကထုတ်ပြန်တဲ့လက်နက်ကိုင်ပဋိပက္ခအတွင်းအရတအများကိုအကာအကွယ်ပေးရေးဆိုင်ရာ2015ခုနှစ်အလယ်ပိုင်းအစီရင်ခံစာအရ2015ခုနှစ်ပထမနှစ်ဝက်မှာအယက်သား4921ယောက်သေဆုံးဒဏ်ရာရခဲ့တယ်လို့မှတ်တမ်းတင်ထားပါတယ်။သေဆုံးသူ1592ယောက်နဲ့ဒဏ်ရာရသူ3329ယောက်ရှိတာကြောင့်2014ခုနှစ်အလားတူကာလနဲ့နှိုင်းယှဉ်ရင်ထိခိုက်ဒဏ်ရာရတဲ့အယက်သားအရေအတွက်တစ်ရခိုင်နှုန်းတိုးလာတာပါ။အယက်သားသေဆုံးဒဏ်ရာရမှု90ရခိုင်နှုန်းလောက်ဟာလက်လုတ်ဖောက်ခွဲရေးပစ္စည်းတွေရှုပ်ထွေးပြီးတော့အသေးခံဘုံးခွဲတဲ့တိုက်ခိုက်မှုတွေပြစ်မှတ်ထားတပ်ဖြတ်တာတွေအပါအဝင်မြေပြင်ကအဖြစ်ပျက်တွေကြောင့်လည်းဖြစ်ပါတယ်။အဲ့ဒီ90ရာခိုင်နှုန်းလောက်ဟာအစိုးရဆန့်ကျင်ရေးလက်နက်ကိုင်တွေကြောင့်လို့အစီရင်ခံစာမှာပြောထားတဲ့အတွက်2014ခုနှစ်ကတည်းကအနည်းငယ်တိုးလာပါရယ်။အစိုးရကိုထောက်ခံတယ်လို့ယူဆတဲ့အယက်သားတွေကိုပြစ်မှတ်ထားတပ်ဖြတ်တာကအယက်သားတိတ်ဆုံးရခြင်းမှအဓိကအကြောင်းရင်းလည်းဖြစ်ပါရယ်။
တောင်မြောက်ကိုရီးယားနိုင်ငံကြားဆိုးရွားနေတဲ့ဆက်ဆံရေးတိုးတက်လာအောင်ကူညီလှုံ့ဆော်ဖို့ကွယ်လွန်သူတောင်ကိုရီးယားသမ္မတဟောင်ခင်တဲဂျန်းရဲ့ဇနီးဖြစ်သူဟာမြောက်ကိုရီးယားနိုင်ငံကိုကြုံတောက်ကြုံခဲတွားရောက်ခဲ့ပါရယ်။အသက်60နှစ်အရွယ်လီဟီဟိုနဲ့အဖွဲ့ဝင်17ဦးပါကိုယ်စားလှယ်အဖွဲ့ဟာ၄ရက်ကြာခီးစဉ်နဲ့ဒီကနေ့ပြုံယမ်းမြို့တော်ကိုထွက်ခွာသွားခဲ့ပါတယ်။ဒီခီးစဉ်ကိုတောင်ကိုရီးယားဆိုရာကတရားဝင်အတိမတ်ပြုတာတွေရောမလုပ်ရသေးပါဘူး။မစ်လီရဲ့ခီးစဉ်ကိုလူသားချင်းစာနာမှုဆိုင်ရာကြုံမဲ့ခြင်းတစ်ခုဖြစ်ခေါင်းစဉ်တက်ထားပါတယ်။ဒါပေမဲ့သူ့ကိုဖိတ်ကြားခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့တွေ့ဆုံနိုင်တယ်ဆိုတော့ခံမှန်းချက်တွေလည်းထွက်ထားပါတယ်။လက်ရှိကောင်းဆောင်ခင်မြဲဖခင်မြောက်ကိုရီးယားကောင်းဆောင်ဟောင်ကင်ဂျုံအင်းကွယ်လွန်ပြီးတဲ့နောက်ဝန်နေစကားပြောဖို့အတွက်2017ခုနှစ်မှာမစ်လီသွားရောက်ခဲ့တဲ့ချိန်တုန်းကလည်းသူတို့နဲ့ဦးတွေ့ခဲ့ကြပါသေးတယ်။မစ်လီရဲ့ခင်ပွန်းဖြစ်သူခင်တင်ကျောင်းဟာ1998ခုနှစ်ကနေ2003ခုနှစ်ထိတောင်ကိုရီးယားသမ္မတဖြစ်ခဲ့သူဖြစ်ပါတယ်။နေချီဖျာမူဝါဒဆိုရလို့ဆိုရမယ်သူ့ရဲ့ Sunshine Policy ကြောင့်မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာခဏတာကောင်းမွန်ခဲ့ကြပါသေးတယ်။2008ခုနှစ်မှာပို့ပြီး Conservative ဆန်နဲ့တောင်ကိုရီးယားဆိုရတက်လာပြီးတဲ့နောက်မှာတော့နိုင်ငံဆက်ဆံရေးအဆင်ပြေတဲ့ကာလအဆုံးသက်သွားခဲ့ပါတယ
်။အိန္ဒိယသမုဒ္ဒရာထဲကကျွန်းတစ်ခုပေါ်ကိုရေလိုင်းတွေနဲ့အတူရောက်လာတဲ့လေယာဉ်ပြက်အပိုင်းအစဟာမနစ်ကပျောက်ဆုံးသွားတဲ့မလေးရှားခရီးတဲ့တင်လေယာဉ်စီကဟုတ်မဟုတ်ဆိုတာကိုဒီသတင်းပတ်နောက်ပိုင်းလောက်မှသိချင်းသိနိုင်လိမ့်မယ်လို့ဩစတြေးလျအစိုးရအရာရှိတွေကပြောပါရယ်။လေယာဉ်ပြက်အပိုင်းအစတွေကိုပြင်သစ်မလေးရှားနဲ့ဩစတြေးလျအရာရှိတွေကဒီကနေ့မှအသေးစိတ်စစ်ဆေးမှာပါ။ဒီအပိုင်းအစတွေကိုမဒါစကာကျွန်းနိုင်ငံအနေကပြင်သစ်ပိုင်း Reunion ကျွန်းပေါ်မှာပြီးခဲ့တဲ့သတင်းပတ်တွေကတွေ့ရှိခဲ့တာပါ။အခုရထားတဲ့အပိုင်းဟာမနစ်မေလာတုန်းကကွာလာလမ်ပူကနေအသွားပဟေလီဆန်ဆန်ပျောက်သွားတဲ့မလေးရှားလေယာဉ်နဲ့အမျိုးအစားတူ Boring 777လေယာဉ်တောင်မှအပိုင်းတစ်ခုဖြစ်တယ်လို့အစိုးရအပိုင်းကအတည်ပြုပြောပါရယ်။ ဒါဟာပျောက်ဆုံးလေရင်ကဟိုမဟုတ်ဆိုတာနဲ့လေရင်ပဲနေရာမှာပျောက်သွားတယ်ဘယ်လိုပြတ်ကျသွားတယ်ဆိုတဲ့တဲလွန်စာရရအောင်အစိုးရဘက်ကကြိုးစားနေတယ်လို့ဆိုပါရယ်ဒီသတင်းပတ်နောက်ပိုင်းမှာတော့လေရင်ပြတ်အပိုင်းနဲ့ပတ်သက်လို့မလေးရှားနဲ့ပြင်သစ်အရာရှိတွေကတရားဝင်ထုတ်ပြန်ချက်တစ်ခုထုတ်ပြန်နိုင်ဖို့ရှိတယ်လို့ Australia ဒုဝန်ကြီးချုပ် Warren Truss ကပြောပါရယ်တကယ်လို့ပျောက်ဆုံးလေရင်ကအစိတ်အပိုင်းဖြစ်ခဲ့မယ်ဆိုရင်တော့ဒါဟာခေတ်သစ်လေကြောင်းသွားလာမှုတမိုင်းမှာအထူးခြားဆုံးပဟေလိဖြစ်နေရတဲ့မလေးရှားလေရင်ကိုပြန်လည်ရှာတွေ့ဖို့အဓိကခြေလှမ်းဖြစ်သွားနိုင်ပါတယ်ခရီးတဲ့139ဦးပါတဲ့မလေးရှားလေယာဉ် MH 390ကိုစတင်ပြန်တမ်းပြီးမကြာခင်မှာပဲတမင်လမ်းကြောင်းပြောင်းပြီးတဲ့နောက်လေယာဉ်ကြောင်းပြန်တမ်းရေးဘဟုသုတရှိတဲ့လူတစ်ယောက်ကလေယာဉ်ခြေရာကောက်တဲ့ကိရိယာကိုပိတ်လိုက်တာဖြစ်နိုင်တယ်လို့လည်းအစိုးရအရာရှိတွေကယုံကြည်နေကြပါရဲ့ရှင်
။တူရကီတောင်ဝင်းမှာရှိတဲ့လေတပ်စခန်းကိုအမေရိကန်လေယာဉ်တွေနဲ့အဝေးထိန်း drone ယာဉ်တွေရောက်ရှိလာနေပြီလို့တူရကီနိုင်ငံခြားရေးဝန်ကြီး Mevlut Cavusoglu ကဘုရဟုနေ့ကပြောပါတယ်တူရကီနဲ့ Syria နယ်စပ်မှာကြီးစိုးနေတဲ့ IS စစ်သွေးကြောတွေကိုတိုက်ဖို့အတွက်အခုလိုရောက်ရှိလာတာလည်းဖြစ်ပါတယ်စစ်သွေးကြောတွေကိုတိုက်ခိုက်နေတဲ့အင်အားတောင့်တမှုတိတ်မရှိတဲ့တိုက်ပေါင်းစုတွေရှေ့ကဥဆောင်တိုက်ဖို့အမေရိကန်နဲ့တူရကီတပ်တွေပူးပေါင်းပြီးပြင်းထန်တဲ့ထိုးစစ်တွေစတင်သွားမှာဖြစ်တဲ့အကြောင်းမစ္စတာကာဗူဆိုဂလူကမလေးရှားနိုင်ငံခီးစဉ်အတွင်းပြောသွားတာဖြစ်ပါတယ်ခင်ဗျာ
တရားသတင်းတွေကိုနန်းလောင်နဲ့ကိုကောင်းထက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုလိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်လူပေါင်းသိန်းနဲ့ချီဒုက္ခရောက်နေတဲ့ရေဘေးဒဏ်သင့်သူတွေအတွက်အမေရိကန်အပါအဝင်နိုင်ငံတကာကစတင်ကူညီဖို့ပြင်ဆင်နေကြပါပြီရေဘေးဒုက္ခသည်တွေအတွက်ရေးပေါ်ကူညီဖို့မြန်မာဆိုရကနိုင်ငံတကာကိုပန်ကြားခဲ့ပြီးနောက်မှာပဲအကူအညီတွေစတင်ဝင်ရောက်လာနေပါတယ်အပြည့်အစုံကိုတော့မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံတဝန်းရေးဘေးနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာကအကူအညီအထောက်ပံ့တွေစတင်ဝင်ရောက်လာနေတယ်လို့အမေရိကန်ကလည်းကူညီဖို့ကတိပြုလိုက်တာပါအရေးပေါ်အကူအညီပေးမဲ့အစီအစဉ်နဲ့ပတ်သက်လို့မကြခင်ကြေညာဖို့လည်းစီစဉ်နေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ပြည်ထောင်စုတို့အကြားဆွေးနွေးပွဲအတွင်ဝန်ကြီးကယ်ရီကပြောကြားခဲ့တာပါ
Our embassy in Yangon is coordinating very closely with the emergency operations center
ကျွန်တော်ပူတွက်ကူညီထူထောင်ထားတဲ့အရေးပေါ်ကူညီကယ်ဆယ်ရေးဌာနနဲ့ရန်ကုန်မှာရှိတဲ့ကျွန်တော်တန်ရုံအနီးကပ်ပူးပေါင်းညှိနှိုင်းနေပါတယ်မြန်မာတောင်ဝင်းရှိတွေနဲ့ဆွေးနွေးညှိနှိုင်းပြီးကုညီတွေဘယ်ကိုပို့မယ်ဆိုတာအတိအကျသိရတဲ့နဲ့ရေဘေးကုညီကယ်ဆယ်ရေးအစီအစဉ်တခုကိုကျွန်တော်တို့မကြာခင်ကြေညာသွားမှာဖြစ်ပါတယ
်ရေဘေးသင့်ပြည်သူတွေအတွက်အရေးပေါ်ကုညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီစားနပ်ရိက္ခာနဲ့ဆေးဝါးထောက်ပံ့မှုတွေပြုလုပ်နိုင်မှုအရေးရေဘေးအလှပေးကြဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့နိုင်ငံတကာနဲ့ကုလသမဂ္ဂကိုပန်ကြားခဲ့တာဖြစ်ပါတယ်အခုဆိုရင်တော့ဂျပန်ထိုင်းဗီယက်နမ်စတဲ့ဒေသတွေနိုင်ငံတွေဘက်ကမြန်မာနိုင်ငံကငွေကြေးအကူအညီတွေစတင်ပေးနေကြပြီဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုပြောပါတယ
်ဒီနေ့ဆိုရင်ဂျပန်ကနေပြီးတော့သူတို့ဟို blanket တို့ဟို hygiene kit တို့နောက်ပြီးတော့ sleeping pad တို့ဟိုအဲ့ဒါလေးတွေဒီနေ့ဟိုပထမအတုံးနေနဲ့ရောက်ပါတယ်ခင်ဗျာသူတို့ဟိုကျွန်တော်တို့အတိပေးထားတော့ယန်း78တန်ဖို့အမေရိကန်ဒေါ်လာနဲ့တွက်ရင်တော့3သိန်းခွဲဖို့ပေါ့နော်တံပိုးရှိတဲ့ပစ္စည်းပေါ့နော်ခုနပစ္စည်းလေးတွေဆိုတော့၃တုပ်ခွဲပြီးရောက်ပါခင်ဗျာဒီနေ့ပထမအတုပ်ရောက်ပါတယ်ရန်ကုန်မှာရှိတဲ့ဟိုဂျပန်တန်မတ်ကြီးကနေပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားထားရေးဝန်ကြီးဌာနကိုသူတို့ဟိုဆွဲပြောင်းဒီနေ့ပထမအတုပ်ကိုလွှဲပြောင်းပေးရတယ်လို့သိရှိရပါတယ်ခင်ဗျာအဲ့ဒါပြီးတော့ဒီနေ့နေ့လယ်မှာအမေရိကန်ဒေါ်လာ2000ဘိုဗီယက်နမ်ကနေပြီးတော့ရေတန့်တယ်ပေါ့နော်ဗီယက်နမ်တမ်းမကြီးရနေပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားထားရေးဝန်ကြီးဌာနကိုဒီနေ့လွှဲပြောင်းပေးရတယ်လို့ဟိုအဲ့ဒါလေးတော့သိရှိရပါတယ်ခင်ဗျဒီရပ်ပိုင်းအတင်းမှာသူတို့ဘန်ကောက်ဘက်မှာအဲ့ဒီဘန်ငါးတန်းကိုမာဘက်ကိုမြန်မာတမ်းမကြီးရနေတဆင့်ကျူရန်ဖို့လုပ်နေပါတယ်ခင်ဗျဒီရပ်ပိုင်းမှာသူတို့လုပ်ဖြစ်ပါမယ်ခင်ဗ
ျမြန်မာနိုင်ငံတဝန်းကရေဘေးသင့်ပြည်သူတွေအဓိကလိုအပ်နေတဲ့ဆန်ဆေးဝါးနဲ့ရေတန့်ပစ္စည်းမိုးကာအသက်ကယ်လှေးစားတဲ့အခြေခံလိုအပ်ချက်တွေအတွက်နိုင်ငံတကာအလှရှင်တွေစီကအလှခံမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်
ရန်ကုန်မှာရှိတဲ့တန်ရုံတွေကိုကျွန်တော်တို့ဟို note borrower စီပေးတဲ့အခါမှာကျွန်တော်တို့ဘလို့ပစ္စည်းတွေကိုဦးစားပေးလူပေးဖို့ဆိုပြီးတော့ကျွန်တော်တို့ပြောထားတာရှိပါခင်ဗျာကျွန်တော်တို့ဆန်တို့ပါလို့ပေါ့နော်နောက်ပြီးတော့ဆေးဝါးတို့နောက်ပြီးတော့ဒီတာပေါ်လင်းတို့လေတို့ rubber boat ဆိုပါအဲ့လိုမျိုးလေးတွေလေကျွန်တော်တို့သူတို့တန်ရုံတွေကိုလည်းကျွန်တော်တို့အကြောင်းကြားထားပြီးပါပြီခင်ဗျာလောလောဆယ်ကတော့ကျွန်တော်တို့ဟိုသာပစ္စည်းပဲလောလောဆယ်အကူအညီတောင်းထားပါတယ်ခင်ဗျာဒီကြည့်ပြီးနောက်ပိုင်းဖြစ်တဲ့ဟိုလိုအပ်တဲ့ဆေးဝါးတွေနောက်ပြီးတော့ ဟို water purifier တွေအဲ့ဒါလေးတွေကိုတော့ဟိုလူဖို့ထဲလူတင်နေဆိုတဲ့ဆင်းရင်းထဲမှာကျွန်တော်တို့ဟိုထည့်ပြီးတော့တန်ယုံတွေကိုចောင်းချထားပါတယ်ခင်ဗျ
နိုင်ငံတကာကရရှိလာတဲ့လူငွေတွေကိုနိုင်ငံသားရေးဝန်ကြီးဌာနကနေတစင်လူမှုဝန်ထမ်းပြန်လည်နေရာချထားရေးနဲ့ကုညီကယ်ဆယ်ရေးဝန်ကြီးဌာနကိုပေးလှူပြီးလိုအပ်တာတွေကိုစီစဉ်ဆောင်ရွက်ပေးမှာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီမှာအိမ်တွေဘာတွေတချို့ဟိုပျက်စီးသွားတာရှိရဲအဲ့ဒါတွေပြန်ဆောက်ဖို့အတွက်ခေါင်းမိုးတွတ်တို့ပါလို့လိုမယ်အဲ့လိုမျိုးလေးတွေလူမယ်ဆိုရင်လည်းကျွန်တော်တို့ most welcome ပါခင်ဗျာ
ဒါအပြင်ရေဘေးတင်ပြည်သူတွေအတွက်ရေဘေးပြန်လည်ထူထောင်ရေးလိုအပ်တဲ့တိဆောက်ရေးလုပ်ငန်းတွေအတွက်ကိုလည်းနိုင်ငံတကာကနေအလှူခံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါတစ်ဆက်တည်းမှာပဲနိုင်ငံတကာရဲ့အကူအညီတွေကိုဘယ်လိုဖြန့်ဝေပေးမလဲဆိုတာကိုလည်းတင်ပြပေးခြင်းပါတယ်နိုင်ငံတဝန်းကရေဘေးဒုက္ခသည်တွေအတွက်နိုင်ငံတကာကအကူအညီတွေကိုမြန်မာအစိုးရကစီမံခန့်ခွဲနေတာမှာအခုချိန်ထိတော့ဝေးလံတဲ့ဒေသရေစီကိုတော့ခြုံငုံရောက်ရှိမှုနည်းပါးနေပါတယ်သိနေချီတဲ့ရေဘေးတင်းသူတွေအတွက်နိုင်ငံတကာကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုလက်ခံထားသလိုအာဆီယံကလည်းနည်းပညာပိုင်းဆိုင်ရာကူညီထောက်ပံ့ပေးနေပေမဲ့လက်တလုံးမှာတော့အကူအညီတွေကတော့ဆက်ပြီးတော့လိုအပ်နေတာပါကုလအဖွဲ့အစည်းတွေနိုင်ငံတကာအကူအညီတွေနဲ့ပုဂ္ဂလိကလူရှင်တွေရဲ့ထောက်ပံ့မှုတွေကိုမြန်မာအစိုးရဘက်ကဘယ်လောက်ထိထိရောက်ရောက်ဖြန့်ဝေပေးနိုင်ပြီလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်လူပေါင်း 2,600 နီးပါးရေဘေးဒုက္ခတွေ့နေမှုတွေကိုကူညီဖြည့်ရှင်းဖို့အတွက်နိုင်ငံတကာကကူညီထောက်ပံ့မှုတွေကိုမြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစီမံခွဲဝေပေးမှာဖြစ်ပါတယ်။လက်တလုံးမှာတော့တရုတ်ဂျပန်တို့လိုအာရှဒေသတွေနိုင်ငံတွေစီကရောက်ရှိလာတဲ့ကူညီတွေကိုမြန်မာအစိုးရကလက်ခံထားပြီးဖြန့်ဝေပေးနိုင်မှုလည်းစီစဉ်နေကြပါတယ်။ဒါအပြင်ရေဘေးကယ်ဆယ်ရေးအတွဲတရုတ်နဲ့အာဆီယံအဖွဲ့တို့ကကယ်ဆယ်ရေးလှုပ်သားတွေအကူအညီစပေးနေပြီဖြစ်တဲ့အကြောင်းကယ်ဆယ်ရေးနယ်ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစိုးအောင်ကပြောပါတယ
်။အဲဒလောစေတော့တရုတ်ကကျွန်တော်တို့အဲဒီ second reduce team ပေါ့ဆယ်ဦးပါတဲ့ team တစ်ခုရောက်ရှိလာပြီးတော့မှသူတို့ရခိုင်မှာရောက်ရှိနေပါလေ။ရခိုင်ပြီးလို့ရှိရင်သူတို့ဘယ်ဟိုသွားမလဲ။ဘယ်နေရာတွေသွားပြီးတော့မှအကူအညီပေးရမလဲစသည်ဖြင့်ဒါတွေကျွန်တော်တို့နဲ့ဒါဒီနိုင်နေတဲ့ဒီသားမျိုးရှိပါတယ်ကျွန်တော်တို့ဘက်ကတော့ဒါ ERI ပဲချမ်းတို့စသည်ချင်းပေါ့နော်နောက်ပိုင်းမှာဆက်ပြီးတော့မှရေကြီးနိုင်တဲ့လာတာရှိတယ်အပေါ်ကရေကျသွားရင်အောက်ပိုင်းမှာကျွန်တော်တို့ရေဆက်ကြီးမှာဟုတ်ဗျအဲ့ဒီဘိုင်းတွေတက်ဖို့လဲကျွန်တော်တို့ဒီ search and reduce နဲ့ပတ်သက်ပြီးတော့မှလိုအပ်တဲ့ဝီတွေနောက်နီလန်းတွေဒါတွေပြနိုင်ဖို့တွေလဲကျွန်တော်တို့ဒါစီစဉ်ထားပါပြီးပြင်ကျွန်တော်တို့အဟာစင်တာဒါအာဆီယံ coordination center team တဖွဲ့ရလဲကျွန်တော်တို့ကဲကျေးဇူးနဲ့ပြန်လည်နေချက်ထားဦးကြီးဌာနကမှာရှိနေတဲ့ဒီ EOC ပေါ့ EOC ရဲ့ technical room မှာနေပြီးတော့မှဟိုလိုအပ်တဲ့ဟလာကူညီထောက်ပံ့မှုတွေဒါ needs တွေ assessment တွေကိုကျွန်တော်တို့ဒီ ICT အနေနဲ့ဆောင်ရွက်မယ်ပြီးလို့ရှိရင်ဒီလိုဘက်ကလည်းကျွန်တော်တို့ Heart Center လည်းဒီကျွန်တော်တို့ Malaysia နိုင်ငံ Suban Virus Camp Warehouse တွေရှိတယ်လေအဒီအန်ဒီကျောင်းမှာလိုအပ်တဲ့အစားတွေကျွန်တော်တို့ထောက်ပံ့ပေးနိုင်မှုလည်းဆက်လက်ပြီးတော့မှဆောင်ရွက်မှာဖြစ်ပါတယ
်။ပြည်ရင်းပြည်ပါကူညီထောက်ပံ့ရေးအတွက်အဓိကအခက်အခဲကဝေးလံတဲ့ရေဘေးတင့်သူတွေအတွက်ကူညီရေးရောက်ရှိဖို့ဖြစ်ပါတယ်။ဒါကြောင့်မို့တဲယူပို့ဆောင်ရေးမှာနိုင်ငံတကာရဲ့အကူအညီထောက်ပံ့တွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကတရားဝင်ဖိတ်ခေါ်တာမျိုးမတွေ့ရသေးပါဘူး။လက်တလုံးမှာတော့ကုလနဲ့ပြည်ရင်းပြည်ပါထောက်ပံ့ပစ္စည်းတွေကိုတမန်တော်နဲ့ပုဂ္ဂလိကလေးချောင်းလိုင်းတို့ကတနိုင်တစ်ပိုင်းထောက်ပံ့ပေးနေပေမဲ့ဘေးတင်ဒေတာတစ်ခုလုံးကိုလွှမ်းခြုံနိုင်ခြင်းတော့မရှိသေးပါဘူး။ညွှန်ကြားရေးမှူးချုပ်ဦးစိုးအောင်ကတော့အစိုးရဘက်ကအစွမ်းကုန်စူးစမ်းနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒဲရမစ်ချဲနောက်ကုလအဖွဲ့အစည်းတွေကနေလည်းဗုဒ္ဓဟူးနေ့မှာပဲမြန်မာအစိုးရရဲ့ရေဘေးကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းလာပြီးတော့တွေ့ဆုံဆွေးနွေးခဲ့ကြပါတယ
်။ဒီကြီးကိုအမေရိကန်သံတမန်ကြီးပေါ့သူလည်းလာပြီးတော့မှတွေ့ပြီးတော့မှကျွန်တော်တို့ဒီမှာဆောင်ရွက်နေတဲ့ကျွန်တော်တို့ဟလာဒီမြူသားကော်မတီရဲ့ဆောင်ရွက်နေမှုအစိုးရရဲ့ဆောင်ရွက်နေမှုတွေဒီဘော်ဒီမှာသူတို့ကနေပြီးတော့မှလာပြီးတော့မှအဲနားထောင်တဲ့သဘောရှိပါတယ်ခင်ဗျအဲ့ဒီကူညီကမ်းလှမ်းချက်တော့မရှိပါဘူ
းလက်ရှိမှာတော့မြန်မာတနိုင်ငံလုံးကတိုင်းနယ်ပြည်နယ်၁၁ခုတို့ကလူပေါင်း၂သိန်းခွဲကျော်ရေဘေးတွင်နေပြီးတေဆုံးသူတွေလည်းနေစဉ်နဲ့အမျှတိုးလာနေတာဖြစ်ပါတယ်ရေဘေးတင့်ဒေသတချို့မှာရေပြန်ကျလာပြီးဖြစ်ပေမဲ့ရွှွင့်တွေပြိမိနေတာကြောင့်ပြန်လည်ထူထောင်ရေးအတွက်လိုအပ်နေဆဲလည်းဖြစ်ပါတယ်အထက်အညာဒေသမှာရေကျစာပြုလာပြီမဲ့လို့လဲအောက်ပိုင်းဒေသအီယာဝတီတိုင်းဘက်မှာတော့ရေကြီးမဲ့အခြေအနေနဲ့လဲရင်ဆိုင်နေကြရပါတယ်ရှင
်ဟုတ်သူ VOA
မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဘာသာညပိုင်းသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ရေးပြီးဒုက္ခသည်တွေအတွက်ရေးပေါ်ကယ်ဆယ်ရေးတွေဆောင်ရွက်ဖို့အပြင်ပြည်လဲနေရချထားရေးမှာလိုအပ်တဲ့အကူအညီတွေပေးဖို့ရှိတယ်လို့ရန်ကုန်မြို့ကုလသမဂ္ဂလူသားချင်းစာနာမှုရေးရာပူးပေါင်းညှိနှိုင်းရေးမှူးရုံးကပြောဆိုလိုက်ပါတယ်။လက်ရှိမှာပဲရေးပြီးတန်ခံရတဲ့ပြည်နယ်တွေစီကိုတွားရောက်ကူညီပေးနေပြီလို့UN OCHA ပြောရေးဆိုခွင့်ရှိသူ Perry Piron က VOA ကိုပြောပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းထောက်မတ်ဤတန်စင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါလက်တလုံးရေးပင်းဆိုင်နေရတဲ့ဒုက္ခသည်တွေအတွက်ရေးပေါ်ကယ်ဆယ်ရေးနဲ့ကူညီဆောင်ရှောက်မှုတွေအပြင်ရေးပင်းလွန်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပါလိုအပ်တဲ့အကူအညီတွေပေးသွားမယ်လို့ရန်ကုန်မြို့ကုလသမဂ္ဂလူသားချင်းစာနာမှုရေးရာပူးပေါင်းညီနိုင်ရေးမှူးရုံးကပြောရေးဆိုခွင့်ရှိသူ Pierre Perron ကအခုလိုပြောပါတယ်
Not only for this initial phase over the next coming days and weeks to save lives
လာမယ့်ရက်တစ်ပတ်အတွင်းမှာကနေဦးကယ်ဆယ်ရေးတွေဒါမှကဒီရေဘေးဒုက္ခသည်တွေအပြင်းနဲ့ခါမှလဲလိုအပ်တဲ့အကူအညီတွေပေးသွားမှာပါရေဘေးတင့်တဲ့ဒေသတွေကဒေသခံတွေကရေဘေးရှာမှုအတွက်ရှေ့ပြောင်းရတာကြီးလည်းရှိတယ်လေရေကျသွားလို့သူတို့တွေကိုယ့်အိမ်ကိုပြန်တဲ့ခါမှပြန်လဲထူထောင်ရေးလုပ်ငန်းတွေလုပ်ဖို့ကလည်းအလွန်အရေးကြီးပါတယ်
ကယ်ဆယ်ရေးနဲ့ကျန်းမာရေးဆောင်ရှားမှုအတွက်လိုအပ်တဲ့အကူအညီပေးဖို့ကြိုးစားရမှာလဲအခက်အခဲတွေကြုံတွေ့နေရတယ်လို့အခုလိုပြောပါရယ
် What the UN is doing at the moment is working with the authorities to go on assessment
အခုလက်ရှိကုလသမဂ္ဂကတော့အာဏာပိုင်တွေနဲ့ရေဘေးတင့်ဒေသတွေကိုတွားရောက်ကယ်ဆယ်ကူညီပေးနိုင်မှုကိုညှိနှိုင်းနေပါတယ်လောလောဆယ်ကအဲ့ဒီဒေသတွေကိုတွားဖို့ခက်ခဲနေပါတယ်ရေကြီးနေတာတွေမြေပြိုနေတာတွေကြောင့်လမ်းပိတ်တာတွေလည်းရှိပါတယ်အဲ့ဒီတော့အကူအညီပေးဖို့ကလည်းလေရင်ဒါမှမဟုတ်လေတွေကိုအသုံးပြုမှသာတွားရောက်ကူညီနိုင်မှာဖြစ်ပါတယ်
။လက်ရှိချိန်နေမှာတော့ကုလသမဂ္ဂလူသားချင်းစာနာမှုရေးရာပူးပေါင်းညှိနှိုင်းရေးမှူးရုံးအဖွဲ့အနေနဲ့ရေးပေးတံခံနေရတဲ့နေရာအချို့ကိုတွားရောက်နိုင်နေပြီလို့သူကပြောပါရယ်။ကယ်ဆယ်ရေးအနေနဲ့အစားအသောက်တွေတောက်ရည်တန့်စင်တဲ့ဆေးပြားတွေနဲ့အခြားကျန်းမာရေးစောင့်ရှောက်မှုဆိုင်ရာပစ္စည်းတွေလည်းတွားရောက်လူရန်နေပြီလို့လည်းပြောပါရယ်။အချိန်တည်းမှာပဲအမေရိကန်ပြည်သားစုနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းရန်ကုန်မြို့အမေရိကန်တပ်ရင်းအနေနဲ့မြန်မာအစိုးရနဲ့ညှိနှိုင်းပြီးတာနဲ့လိုအပ်တဲ့အရေးပေါ်ကယ်ဆယ်ရေးတွေအကူအညီတွေကိုချပေးသွားမယ်လို့မလေးရှားနိုင်ငံကွာလာလာပူမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ဩစတြေးလျနိုင်ငံကအရေးပေါ်ကယ်ဆယ်ရေးအတွက်ဒေါ်လာ2သန်းကူညီထောက်ပံ့သွားမယ်လို့ဩစတြေးလျအခြေစိုက် Sky News သတင်းဌာနကဖော်ပြထားပါတယ်။စင်ကာပူနိုင်ငံနဲ့ဂျပန်နိုင်ငံကလည်းရေဘေးဒုက္ခသည်တွေအတွက်အကူအညီတွေပေးဖို့ရှိတယ်လို့လည်းလူမှုကွန်ရက်နဲ့အင်တာနက်စာမျက်နှာတွေမှာလည်းဖော်ပြထားပါတယ်ရှင်
။ VOA သတင်းထောက်မတ်ဤတန်စင်ပါရှင်။အခုကတော့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်တစ်ခုကိုပြောပြပေးချင်ပါတယ်။ရေကြီးရေရှမ်းတာနဲ့မြေပြိုတာစတဲ့သဘာဝဘေးကြောင့်မဲဆန္ဒရှင်တွေမဲပေးခွင့်မဆုံးရှုံးစေဖို့နိုင်ငံသားစစ်စစ်ရေးကပ်ပြားအင်တောင်စုစီရင်ပျက်စီးပျောက်ဆုံးရသူတွေအနေနဲ့တက်ဆိုင်ရာရက်ွက်ကျေးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေမှာမဲဆန္ဒရှင်တက်တီကန်လက်မှတ်တွေထုတ်ယူမဲပေးနိုင်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ဒါ့အပြင်ဒီလကုံထုတ်ပြန်မဲ့အတီးပြုတ်မဲစင်းကိုပြင်ဆင်ဆောင်ရွက်ဖို့လိုအပ်ရင်လည်းနိုင်ငံသားစီစီရေးကပ်ပြအင်တောင်စုစီရင်မရှိပေမဲ့ဆောင်ရွက်နိုင်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာပြည်အနှံ့မှာဇွန်နဲ့ဇူလိုင်လတွေကမိုးများပြီးနေရာဒေသအတော်များများမှာရေကြီးရေရှမ်းတာမြေပြိုတာတွေကြောင့်မဲဆန္ဒရှင်ပြည်သူတွေရဲ့အုတ်စာပစ္စည်းတွေဆုံးရှုံးရသလိုနိုင်ငံသားစီစီရေးကပ်ပြားနဲ့အင်တောင်စုစီးရင်တွေပျက်စီးပျောက်ဆုံးကြောင်းကြားသိရတာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအခုလိုထုတ်ပြန်တာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့အခြေခံမဲဆန္ဒရှင်စီးရင်တွေပြုစုထားပြီးဩဂုတ်လကုန်ပိုင်းမှာတော့အတီးပြုတ်မဲဆန္ဒရှင်စီးရင်ကိုထုတ်ပြန်ဖို့ရှိနေတာဖြစ်ပါတယ်အတီးပြုတ်မဲစင်းထုတ်ပြန်ချိန်မှာနိုင်ငံသားစီစီရေးကပ်ပြားနဲ့အင်တောင်စုစီးရင်ပျက်စီးပျောက်ဆုံးနေသူတွေအနေနဲ့အတီးပြုတ်မဲစင်းမှာမိမိနာမည်မပါဝင်ဘူးဆိုရင်တက်ဆိုင်ရာထောက်ခံချက်အရဆောင်ရွက်နိုင်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးကပြောပါတယ်
။ဟောသူတက်ဆိုင်ရာရည်ရည်ဖွဲ့ရည်ရှိတယ်နော်။နောက်ကအုပ်ချုပ်မှုထောက်ကူပြုဖွဲ့စည်းရေးရှိတယ်နော်။သူတို့ကြီးကနေပြီးတော့ထောက်ခံချက်ပြည့်နေဆက်လက်ရပါတယ်။
မဲမပေးခင်တပတ်အလုံးမှာတော့မဲဆန္ဒရှင်တွေမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့နဲ့မဲယုံမှာမဲပေးရတာလွယ်ကူစေဖို့အတွက်မဲဆန္ဒရှင်တည်တည်ကံလက်မှတ်တွေထုတ်ပေးဖို့အတွက်ရွေးကောက်ပွဲကော်မရှင်ကစီစဉ်ထားကြောင်းလည်းထုတ်ပြန်ထားပါတယ် အတီးပြုမဲဆင်းမှပါဝင်သူတွေကတော့နိုင်ငံသားစစ်စည်းကပ်ပြားနဲ့အိမ်တော်စုစင်းတွေပျက်စီးပျောက်ဆုံးနေရင်လဲမဲမပေးမီတပတ်အလိုမှာထုတ်ပေးမဲ့မဲဆန္ဒရှင်တက်တေကန်လက်မှတ်ထုတ်ယူပြီးမဲပေးနိုင်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုဦးသိန်းဦးကပြောပါတယ
်သူမဲဆင်းမှပါနေမဲဆန္ဒရှင်လက်မှတ်ကိုကျွန်တော်တို့ကထုတ်ပေးလိုက်ပါမယ်အဲတော့သူတို့အနေနဲ့ဒီမဲဆန္ဒရှင်တက်တေကန်လက်မှတ်ရရမယ်ဆိုရင်ဒီမှတ်ပုံတင်ကပြတို့အိမ်တော်စုစင်းတို့ကြောက်ဝင်မယ်လေပဲဒါကျွန်တော်တို့ဒီလက်မှတ်နဲ့ပေးလို့ရပြီပေါ့ဗျာ
ဩဂုတ်လအကုန်မှာထုတ်ပြန်မဲ့အတီးပြုမဲဆန္ဒရှင်စင်းဟာနောက်ဆုံးအဆင့်ထုတ်ပြန်မှာဖြစ်တာကြောင့်မဲပေးပိုင်ခွင့်မဆုံးရှုံးစေရေးအတွက်မိမိအမည်ပါမပါကြည့်ဖို့နဲ့လိုအပ်တာရှိရင်ပြင်ဆင်ဖို့အတွက်လည်းတိုက်တွန်းပါတယ်ပွင့်ပြူမျိုးနယ်ကဒေါ်တင်တင်ဝင်းကတော့ညဘက်မှာမထင်မှတ်ပဲရေကြီးလာတာကြောင့်မှတ်ပုံတင်ကပြားနဲ့အိမ်တော်စုစင်းပျောက်ဆုံးသူတွေရှိကြောင်းပြောဆိုပြီးရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပါတယ်
။ကြားရမယ်ဆိုရင်တော့တောင်းတယ်လို့ပဲမြင်တာပေါ့ဗျာ။အော်ပေးခြင်းနဲ့မဲဆန္ဒပေးလို့ရတာပေါ့ဗျာ။
ဇူမီဒီမိုကရေစီကွန်ဂရက်ပါတီအထွေထွေအတွင်းရင်းမှုဥကင်ကန်းလျံကတော့ချင်းပြည်နယ်အတွင်းမှာလန်တတားတွေပျက်စီးပြီးမြေပြိုတာတွေကြောင့်ရွေးကောက်ပွဲအတွက်ပြင်ဆင်ဆောင်ရွက်ရမှာအခက်အခဲရှိနိုင်ကြောင်းပြောပါတယ်
။နိုင်ငံကြီးစုတော်ကနေကြည့်မယ်ဆိုရင်ကျွန်တော်တို့ကဟုတ်ဟိုစက်တင်ဘာအောက်တိုဘာလောက်ဆိုရင်တို့ကနေဆွေရှိမှုခွင့်ပြုမှာပေါ့။အဲ့ဒီချိန်ကျကျွန်တော်တို့ပါတီအကြီးကျယ်လွတ်တော်ပုစလည်းနေတော်မှုဆိုတာလည်းချိန်နေမရှိဘူး။ဒါကြောင့်တရားတွေလာနေအမြန်ဆုံးလုပ်ပြီးမှပဲကျွန်တော်တို့အဆင်ပြေတဲ့နေထိုင်ရှိတယ်။ဒီကြွားဖို့လာဖို့ဆိုတာလုံးဝမဖြစ်နိုင်တဲ့နေထိုင်ရှိတယ်။ဒါကြောင့်နိုင်ငံတော်နေအမြန်ဆုံးစီစဉ်ဆောင်ရွက်ပြီးလို့ရတယ်။ဒီလိုမဟုတ်ရင်ကျွန်တော်တို့ရွေးကောက်ပွဲမဲထဲနဲ့လူတော်ကြွားလို့မရဘူး။တတော်ကိုစနေတီနဲ့ကြွားလို့မရတဲ့အနေထားဖြစ်နေတယ်
။အခုလိုမြန်မာပြည်တဝမ်းမှာရေကြီးရေရှမ်းတာနဲ့မြေပြိုတာတွေကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလွတ်တော်အသီးသီးကကိုယ်စလဲလောင်းအမြင်စင်းတင်သွင်းရက်ကိုဩဂုတ်လ၈ရက်နေ့အစောဩဂုတ်လ၁၄ရက်နေ့ကိုပြောင်းရွှေ့ကြောင်းဒီလ၃ရက်နေ့ကထုတ်ပြန်ထားပါတယ်
။ VOE ရန်ကုန်ရုံးခွဲကကိုမိုးစောသတင်းပေးပို့ချက်ကိုနားဆင်ခေစားရတာဖြစ်ပါတယ်ရှင်။အခုကတော့ကုလအထူးကိုစလေရဲ့ရခိုင်ခီးစဉ်ကိုပြောပြပေးချင်ပါတယ်။ကုလသမဂ္ဂအထူးကိုစလေမစ်ရန်ဟီလီဟာခီးစဉ်တတိယနေ့မှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်မှူးချုပ်မောင်မောင်ဦးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိရေးပေးရင်ဆိုင်နေရတဲ့ဒုက္ခသည်တွေအတွက်လည်းအလှူအတန်းတွေပြုလုပ်ခဲ့ပါသေးတယ်။အပြည့်အစုံကတော့ VOA ရန်ကုန်ရုံးကသတင်းတောင်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yahili ရဲ့တတိယနေ့ခီးစဉ်အကြောင်းကိုပြန်ကြားရေးအရာရှိဦးအေးဝင်းကအခုလိုပြောပါဗျ။
လေဗရန်ကအစီအစဉ်တည်ရလေ။အဲဒါတာယာဝတီတာဝတီထောင်လို့ပါပြောတာလေ။တာဝတီထောင်မှာအကြောင်းသားတွေရှိရလေ။မှပြလေဗရန်လို့ပါတော့ပြောသွားတာ။
ဒီလနဲ့နိုင်မှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မမောင်အောင်နဲ့တွေ့ဆုံခဲ့ပါတယ်။မစ်ရဟီလီအနေနဲ့လက်ရှိရာသီဥတုအခြေအနေတွေကြောင့်ရခိုင်ပြည်နယ်ကိုသွားရောက်ဖို့အဆင်မပြေတာကြောင့်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှပဲတွေ့ဆုံခဲ့ပါတယ်။ညနေပိုင်းမှာတော့မြန်မာနိုင်ငံကြက်ချင်ဒီအတင်းကိုသွားရောက်ပြီးရေဘေးတင့်ပြည်သူတွေအတွက်အမေရိကန်ဒေါ်လာ900လှူဒန်းခဲ့တယ်လို့အတင်းကတာဝန်ရှိသူတဦးကပြောပါတယ်
။သူကလောဆယ်ပန်ဒေါ်လာ900ပါပဲနော်။သူကဟိုလေသူကပါစင်နယ်သူသူ့ရဲ့သဘောပါပဲ။ဟောပေါ်တော့ဒီကက်ဆေးလုပ်ငန်းတွေမှာသွားမှာပေါ့နော်။ဆိုကျင်လာတော့ကက်ဆေးလုပ်ငန်းဆိုတာကဟောပေါ်ခုလက်ရှိလက်တော့ပါတယ်လောချက်ရှိတယ်ပေါ့။လောချက်ရှိတဲ့ဒီစီးတွေပြီးမှသူ့ပေးပါပေါ့နော်
။မစ်ရန်ဟီလီဟာမနက်ဖြန်ဩဂတ်စ်လ6ရက်နေ့မှာတော့နေပြည်တော်မှာအစိုးရအဖွဲ့လွတ်တော်မူကြမ်းကော်မရှင်အဖွဲ့နဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့တို့နဲ့လည်းတွေ့ဆုံမှုရှိတယ်လို့သိရပါတယ်။ခီးစဉ်ပြီးဆုံးမဲ့ဩဂတ်စ်လ9ရက်နေ့ညနေမှာလည်းသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားဖို့လည်းရှိပါတယ်ရှင်
။မတ်တင်ဂီလင်ပြောပြပေးခဲ့တာပါရှင်။ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားရပါမယ်ရှင်။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 30နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဝေဖန်အကြံပေးကြဖို့ကိုလည်းလိုက်လိုက်လဲလဲဖိတ်ခေါ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အညာချမ်းမှာတောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်တောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတူမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းနောက်မြန်မာတခွင်အစီအစဉ်နဲ့မြန်မာရေးသုံးသက်ချက်ကဏ္ဍတို့ကိုနားဆင်ကြရပါမယ
် WellThe military under the Constitution is in a very strong position. They not only have this because they have the coercive power.
မြန်မာရေးကျွမ်းကျင်သူပေါမောက်ခဒေးဗစ်စတိုင်းဘတ်နဲ့ဆွေးနွေးချက်တွေကိုတော့အပတ်စဉ်မြန်မာရေးသုံးသက်ချက်မှာနားဆင်ကြရဖို့ရှိပါတယ်။အခုကတော့မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ထူးထူးကဲကဲမိုးရွာသွန်းတာကြောင့်ရေကြီးရေရှမ်းဖြစ်နေတဲ့အခြေအနေ NLD လွှတ်တော်ကိုယ်စားလှယ်စည်းရင်းနဲ့ဒီစင်းအပေါ်အမြင်တွေနဲ့ကုလကိုယ်စားလှယ်မြန်မာနိုင်ငံခီးစဉ်စရာတွေကိုနှားဆင်ကြရဖို့ရှိပါတယ်။မိုက်အိမ်ခန့်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကအခုညီတင်ဆက်ထားပါတယ်ရှင
်။အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတင်ပြမယ့်အကြောင်းအရာထဲမှာဦးစားပေးကတော့တောတာရှင်အလုံးစိတ်ဝင်စားနေကြတဲ့ရေကြီးရေရှမ်းမှုအကြောင်းဖြစ်ပါတယ်။ရေကြီးရေရှမ်းမှုမြေပြုံမှုအကြောင်းတွေကဒီသတင်းပတ်တစ်ခုလုံးရဲ့သတင်းစာစာမျက်နှာရုပ်သံရေဒီယိုအွန်လိုင်းပေါ်မှာနေ့စဉ်နေ့တိုင်းမျက်နှာဖုံးနဲ့ထိတ်တန့်သတင်းဖြစ်နေတာတွေ့ရပါတယ်။ပြီးခဲ့တဲ့တစ်ပတ်လုံးစကိုင်းတိုင်းချင်းပြည်နယ်မကွေးတိုင်းရခိုင်ပြည်နယ်တို့ကမြို့ရွာအတော်တော်များများမှာဒေသခံတွေအနေနဲ့နေ့ညမအိပ်နိုင်ပဲဘဲချင်းရေတက်လာမလဲဆိုပြီးတော့တထိတ်ထိတ်နဲ့စိုးရိမ်နေကြရတာကရေမြင့်တက်လာပြီးတဲ့နောက်အသက်အန္တရာယ်လွတ်အောင်ရရနီးလန့်နဲ့ရှောင်ပြေးကြရပါတယ်။ဒါပေမဲ့အခုလက်ရှိအချိန်ထိရေဘေးကြောင့်တနင်္ဂနွေလုံးအတိုင်းအတာနဲ့လူရာကနန်းချီပြီးတော့တက်ဆုံးရှုံးခဲ့ရတယ်လို့သိရပြီးစည်ရင်အတိကြတော့မရသေးပါဘူးဒီရေဘေးအန္တရာယ်ကြုံတွေ့ရတာနဲ့ပတ်သက်ပြီးတော့ပြည်တွင်းကသတင်းမီဒီယာတွေအနေနဲ့တော်တော်ကိုအလေးထားပြီးတော့အားစိတ်ကြိုးပမ်းတင်ပြနေတာကိုတွေ့ကြရပါတယ်သတင်းသမားတွေအနေနဲ့ရေကြီးတဲ့ဒေသတွေစီအစောပိုင်းရက်တွေကလေးကရောက်အောင်သွားဖို့ကြိုးစားခဲ့ကြတယ်လို့တချို့နေမျိုးတွေကနေကန်သတင်းတောက်တွေကလည်းအချိန်နဲ့တပြေးညီမိခင်သတင်းဌာနကိုသတင်းပေးပို့နေကြပြီးတော့ဆိုရှယ်မီဒီယာတွေကလည်းအဆက်မပြတ်ဖော်ပြနေခဲ့ကြတာပါအခုရေးကြည့်မှုဖြစ်စင်မှာဆိုရှယ်မီဒီယာရဲ့အခန့်ကဏ္ဍကလည်းအပြုသဘောနဲ့အကျိုးပြုခဲ့တာကိုသတိပြုမိပါတယ်။ဆိုရှယ်မီဒီယာကပေါ်ပြမှုတွေကြောင့်ပင်မသတင်းမီဒီယာတွေအနေနဲ့ဘယ်ကိုဆက်သွယ်ရမလဲ၊ဘယ်မျိုးမှာဘယ်လိုအခြေအနေရောက်နေပြီဆိုတာကိုခံမှန်းတွက်ဆနိုင်ရတဲ့အကျိုးကျေးဇူးရရှိခဲ့တာပါ။ဒါပေမဲ့လက်ရှိသတင်းမီဒီယာတွေကပေါ်ပြမှုတွေမှာတနိုင်ငံလုံးအနေနဲ့ခြုံငုံပြီးတော့သတင်းပေါ်ပြမှုဘက်မှာအားနည်းနေတယ်လို့သုံးသပ်မှုတွေရှိပါတယ်။မော်ဂွန်မဂ္ဂဇင်းရဲ့အက်ဒီတာကိုစီယာလှိုင်ကအဲ့ဒီအားနည်းချက်ကိုအခုလိုသုံးသပ်ပြပါတယ်
။ဟုတ်ကဲ့ဟိုလက်ရှိရေးပေးမှာတော့ဒီမီဒီယာတွေကတင်ပြပုဂ္ဂလာတွေကလူလူအတွက်အကျိုးရှိတယ်။ဘာအကျိုးရှိလဲဆိုတော့လူကအခုလူကျင်တန်းကျင်တယ်။ဘေးနေရာတွေကိုဘယ်လိုလူရင်ဘယ်လိုရမလဲဆိုတာအချက်လက်ကိုသူတို့သိကြတယ်။အဲ့တော့ကိုသူတို့ကလေဒီပုဂ္ဂလိကတင်စာတွေဖတ်တယ်၊ဂျာနယ်ဖတ်တယ်ပေါ့ဗျာ။ပြဿနာပါလဲဆိုတော့အဲ့ဒီပုဂ္ဂလိကတင်ဂျာနယ်တွေကလည်းအဲ့လိုမျိုးအဲဒီတရင်အဲ့လိုပေါ့ရေးလေးနဲ့ပတ်သက်တဲ့အခုညီလေးနဲ့ပတ်သက်တဲ့တရင်ချက်လိုက်ရနိုင်တဲ့ဒီ information ဖတ်တာ information ဟာမရှိတာပေါ့လေမရှိတော့သူကလေသူကကိုကောင်းကင်တော့လို့ကောက်နေရတယ်ကျွန်တော်မြန်မာမန်တော်ဒီအစိုးရမှရှိတဲ့ဒီသဘောဘင်းနေဒီသဘောဘင်းနေတာစီကဝင်ပြီးကြနေပြီးတော့လုပ်ပြီးမှဆိုရင်တော့ပုံပြစီပြနေတယ်ဆိုတော့ကောင်းမှုကရနေပြီးတော့မှဆိုတော့မီဒီယာတွေကလည်းအလုံးကောင်းပါသူဆိုတဲ့အခါကျတော့လူတို့ကဘယ်နေရာကိုဘယ်လိုပေးဖို့မှန်းသူမသိဘူးဖြစ်နေတယ်
ရေဘေးဒုက္ခတွေကိုကယ်ဆယ်ကူညီဖို့အတွက်သတင်းမီဒီယာရဲ့အခန့်ကဏ္ဍဟာအရေးပါတာကိုတွေ့ရပါတယ်။အခုရက်ပိုင်းမြန်မာနိုင်ငံကမြို့တော်တော်များများမှာရေဘေးဒုက္ခတွေကူညီရေးအတွက်နှိုးစော်အလှူခံတာတွေလှူဒန်းနိုင်တဲ့နေရာတွေကိုသတင်းမီဒီယာတွေမှာစက်တိုက်ဖော်ပြပေးနေတာကိုတွေ့ရပါတယ်။ပုဂ္ဂလိကပိုင်းသတင်းမီဒီယာတွေကအခုလိုဖော်ပြနေတာနေနဲ့အတူနိုင်ငံပိုင်းသတင်းစာနဲ့ရုပ်သံတို့ကလည်းအခုလိုရေကြီးတဲ့ဖြစ်ရပ်ကိုဖော်ပြရမှာဒေသန္တရအစိုးရတော်တော်များများကိုဝေဖန်ထောက်ပြမှုတွေရှိခဲ့တာကိုတွေ့ရပါတယ်။နောက်ဆက်ပြီးတော့တင်ပြကြတဲ့ကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီရောက်လာတဲ့ကိစ္စပါ။ရ ယူကပွဲနီလာဒီမှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အပအဝင်လူခွင့်ရဲ့အခြေအနေတွေစိုးရွားလာမှုရှိသလားချင်းချောက်ခံရလာမျိုးရှိသလားဆိုတာတွေကိုစုံစမ်းပြီးမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဩဂုတ်လ၃ရက်နေ့မှာမြန်မာသတင်းမီဒီယာအရေးဆောင်ရွက်နေသူတချို့နဲ့ကုလကိုယ်စားလှယ်တွေ့ဆုံခဲ့ရမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဆိုင်တဲ့အချက်အလက်တချို့ကိုဆွေးနွေး
ချိန်မှာကျွန်တော်ပါပြောခဲ့လဲဆိုတော့ပြီးခဲ့တဲ့ရက်ပိုင်းမှာဗိုင်မွန်နဲ့နေရာတရင်သမား9ယောက်လွတ်လာတယ်ဒီလိုလွတ်လာတဲ့ဟာဝမ်းသာစရာကြိုးစိုးစရာဖြစ်ပေမဲ့ငိုရီကဒီလိုဖြစ်ပြမျိုးကမဖြစ်သင့်ခဲ့ဘူးအစိုးရကဒီတရားစီရင်ရေးစနစ်ကိုဟိုနိုင်ငံရေးကစားဖို့အတွက်တရားစီရင်စနစ်အသုံးချတယ်မီဒီယာသမားတွေကိုဟိုချောင်းလှမ်းဖို့အတွက်မီဒီယာသမားတွေချိန်ချောက်ဖို့အတွက်တရားစီရင်စနစ်အသုံးချတယ်လို့ကျွန်တော်မြင်တယ်လို့ပြောခဲ့တယ
်နောက်ဆုံးတင်ပြခြင်းနဲ့အကြောင်းအရာကတော့အခုရပိုင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်လောင်းရွေးချယ်စီရင်ထုတ်ပြန်ရမှာပါဝင်လိမ့်မယ်လို့ထင်မှတ်ထားသူနာမည်ကြီးနိုင်ငံရေးသမားတော်တော်များများပါမလာတာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေမှာဖော်ပြရေးသားနေကြပါတယ်။အစောပိုင်းရက်တွေမှာ CNN မှာပါမလာတဲ့ဒေါက်တာဒေါ်ညိုညိုတင်းနဲ့ဦးကိုကိုကြီးတို့ကဘာမှဝေဖန်ပြောဆိုတာမျိုးမရှိပေမဲ့အခုသတင်းပတ်အစမှာဒေါက်တာဒေါ်ညိုညိုတင်းအနေနဲ့သူ့ကိုမြို့နယ်တိုင်းဒေသကြီးကမရွေးခဲ့ဘူးဆိုတာနဲ့ပတ်သက်လို့အဖွဲ့ချုပ်ကပြန်လည်မေးမြန်းထားတဲ့အကြောင်းသတင်းမီဒီယာတခုကိုပြောဆိုထားတာတွေ့ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အလံအောက်ကဝင်ရောက်ရှင်ပြန်ပြီးတော့လွှတ်တော်တွေကိုရောက်ဖို့လူများမျှော်လင့်ထားတဲ့နိုင်ငံရေးသမားတွေပါမလာတဲ့ပေါ်အဖွဲ့ချုပ်မှာဘလို့မူဝါဒတွေရှိနေတယ်လဲဆိုတဲ့ဝေဖန်မှုတွေမြင့်တက်လာနေတာကိုလည်းသတင်းမီဒီယာတွေမှာဖော်ပြနေတာကိုတွေ့ရတဲ့အကြောင်းတင်ပြရင်းအခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုအဆုံးသတ်လိုက်ပြရစေ
။မိုင်းခန့်ဦးရေးသားတင်ပြချက်ကိုဥဆောင်မွေကူညီတင်ဆက်ပေးနေတဲ့မြန်မာမီဒီယာမြင်ကွင်းပဲဖြစ်ပါတယ်ရှင်။အခုကတော့သတင်းဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးပါမယ်။တိုင်းရင်းသားအင်အားစုတွေအလုံးကိုလက်နက်ဖြုတ်သိမ်းနိုင်မှစစ်တပ်ဟာနိုင်ငံရေးကနောက်ဆုတ်မယ်ဆိုတာဟာအခြေအမြစ်မရှိတဲ့စိုးရိမ်မှုအပေါ်အခြေခံတဲ့အယူအဆဖြစ်တယ်လို့မြန်မာရေးကျွမ်းကျင်သူအမေရိကန်ပါမောက်ခဒေးဗစ်စတိုင်ဘတ်ကပြောကြားလိုက်ပါတယ်။ဒီသတင်းပတ်မြန်မာရေးသုံးသက်ချက်မှာပါမောက်ခဒေးဗစ်စတိုင်ဘတ်နဲ့ဦးကျော်စံသာဆွေးနွေးသုံးသက်ထားတာကိုနားဆင်ကြရအောင်ပါရှင
်။ပါမောက်ခဆိုင်ဘတ်ခင်ဗျာမြန်မာနိုင်ငံမှာတိုင်းရင်းသားအင်အားစုတွေရဲ့လက်နက်တွေအလုံးကိုမစိမ့်ပိုက်နိုင်သေးသမျှစစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်ဖူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတလောကပြောပါပါတယ်။ဒါဆိုရင်2015ရွေးကောက်ပွဲပြီးသည့်တိုင်အောင်စစ်တပ်ဟာမြန်မာနိုင်ငံရေးမှာအခိုင်အမာရှိနေအောင်မယ်ဆိုတဲ့သဘောမျိုးတွေ့နေရပါတယ်။ဆရာကြီးဘာပြောချင်ပါလဲဒီကိစ္စကို
။ Well, the military under the constitution is in a very strong position. They not only have this because they have the coercive power to hold that position but because they've designed
စစ်တပ်ဟာဖွဲ့စည်းပုံဥပဒေအရရေးပါနေပါတယ်။ဒါဟာဒီရေးပါတဲ့နေရာကိုနိုင်ထက်စီးနင်းရယူထားတာတော့မဟုတ်ပါဘူး။ဒီလိုဖြစ်လာအောင်အာဏာရှိနေအောင်ဖွဲ့စည်းပုံကိုသူတို့ကိုယ်တိုင်စီစဉ်ပြီးတော့ရေးဆွဲထားခဲ့တာပါသူတို့တိုင်းရင်းသားအုပ်စုတွေနဲ့ပတ်သက်ပြီးတော့အစဉ်အမြဲစိုးရိမ်နေတာပါသူတို့ရဲ့ပထမဦးစားပေးဟာအမျိုးသားညီညွတ်ရေးဖြစ်တယ်လို့ဆယ်စုနှစ်တည်းနဲ့ချီပြီးတော့ပြောလာတာပါအမျိုးသားညီညွတ်ရေး National Unity ဆိုတာဘယ်တိုင်းရင်းသားအုပ်စုကမှခွဲထွက်ခြင်းမရှိစေရဘူးဆိုတာဖြစ်ပါတယ်ဒါကိုသူတို့ရှုထောင့်ကကြည့်ရင်နားလည်နိုင်ပါတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကလည်းဘ ഹു အစိုးရဗမာတွေအပေါ်အယုံကြည်မရှိပါဘူး။ဒါကြောင့်သူတို့ကိုသူတို့ကာကွယ်ဖို့လက်နက်ကင်ထားရမယ်လို့ယူဆထားကြပါတယ်။ဒါဟာဘေးကျန်နေတဲ့အနေထားပါ။တပ်ဖွဲ့ကညဉ့်ညံ့ရေးအတွက်လက်နက်စွန့်မယ်ဆိုပြီးတော့ကြံတပ်ဖွဲ့ကလည်းလုံခြုံရေးအတွက်လက်နက်ကင်ထားရမယ်လို့ဆိုနေကြတာပါ။ဒါဟာဆိုရင်မြမလွတ်လပ်ရေးရပြီးကလေးကတရှိလာတဲ့အဓိကပြဿနာကြီးဖြစ်ပါတယ
်။အဲ့လိုဆိုရင်တိုင်းပြည်ရဲ့အခြေအနေကိုစစ်တပ်ကသုံးသပ်တာဟာမမှန်ဘူးလို့ပြောရမှာပါခင်ဗျာ။ဘာကြောင့်လဲဆိုရင်အခုလက်နက်ကင်တိုင်းရင်းသားဘယ်တိုင်းရင်းသားအင်အားစုကမှပြည်ထောင်စုကခွဲထွက်ဖို့ဆိုတာမပြောကြတော့ဘူးခင်ဗျာ
That's true not these days but at the same time they have in the past and the fear is there I think it is not a rational fear I don't agree with the military on this
မှန်ပါတယ်အခုခါမှာတော့မတောင်းဆိုတော့ပါဘူးတစ်ချိန်လုံးကတော့ရှိခဲ့ပါတယ်ဒီစိုးရိမ်မှုဟာစင်ကြင်တုံတရားကိုအခြေခံတဲ့စိုးရိမ်မှုလို့ကျွန်တော်မထင်ပါဘူးဒီကိစ္စကျွန်တော်ဟာစစ်တပ်နဲ့တဘောထားချင်းမတူပါဘူးဘေးတိုင်းရင်းသားလူမျိုးစုမှတိကျလွတ်လပ်တဲ့နိုင်ငံအဖြစ်စီးပွားရေးရာကိုနိုင်ငံရေးရာပါမအောင်မြင်နိုင်ပါဘူးအမျိုးသားစီလုံးညီညွတ်ရေးရှိရမယ်လို့ကျွန်တော်ယုံကြည်ပါတယ်မေးစရာရှိတာကဘယ်လိုညီညွတ်ရေးမျိုးလဲတမန်ဦးသိန်းစင်ကဖက်ဒရယ်စနစ်ကိုလက်ခံပါတယ်လို့ပြောထားပါတယ်ဘ Belo federal le sura ro tu a te sait ma pyo ba bu. A te sait ga tait a ye chi ba de. Naingai ye ana tuk de ma hou ba bu. Tain na ri ga tian sa na thau yu pi lo si wa ye a myat swin ni be ti ta ga belo khan sa kwen shi ma le. Thuru ko let ne in a be a tai da thi set let pi lo swae kain kwen shi de le sura ri ga a te sait nyi nai ja ma phit ba de.
So sit da ye tabor ao nen ne pyan ka ma su yin aku pitong su pyo kwen ma su bi lo sit da phak ga a myu myu pyo ne ya ha da thuru ana selet thin chouk tha jin lo yin me sha a chang pya le tabor phit ni la bo khmyar da just a pretext for the ha
I don't think it's a pretext I think it is an unsubstantiated fear in other words they feel
yin me sha a chang pya je pretext lo do chano ma tin ma bu unsubstantiated fear achie mye ma shi de so ye mu lo tin ma le naw tin pyo ya yin thulo ha di so ye mu ko khan sa ni ya de de ke do a ra ma mmat ma bu da ha pyatana ba be atit kala dung ga sit tet ha ayat ta naingai thama ri tan yin ta naingai thama ri bama naingai thama ri ko ba ma hnit myo ke ba bu ayat ta naingai thama ri ga cha sa pyet si de sait ma cha ya bu tan pi ye anagat ko sait mwin sa ja bu lo tin ni ke da ba tan pi twet nit lan ma khan chin ja bu thulo da son sa nai na lo tin ja da ba ဒါဟာလေယုတ်တီတန်နဲ့ဆွဆွဲချက်မဟုတ်ပါဘူးစစ်တပ်ကတော့ဒါကိုကြဲကြဲပြန့်ပြန့်ယုံကြည်ထားကြတာပါနောက်အာရှစစ်တပ်ဒီထဲမှာမြန်မာစစ်တပ်ရဲ့ထူးခြားမှုတစ်ရပ်ကတော့လူမှုရေးဘဝအခြေအနေတွေတိုးတက်မြင့်မားနိုင်တဲ့အခွင့်အလမ်းတွေအားလုံးကိုစစ်တပ်ကသာထိန်းချုပ်ထားမယ်ဆိုတဲ့ထူးခြားချက်ပဲဖြစ်ပါတယ်ဒါမျိုးဟာထိုင်းအင်ဒိုနီးရှားတောင်ကိုရီးယားပါကစ္စတန်စတဲ့စစ်အစိုးရရှိခဲ့မှုတဲ့နိုင်ငံတွေမှာမတွေ့ရပါဘူးတနည်းအားဖြင့်မြန်မာစစ်တပ်ဟာသူတို့မလိုလားတဲ့သူကိုအဆင့်တန်းမြင့်မားခွင့်မပေးဘဲဟန်တားထားပါတယ
်အခုလည်းပဲစစ်တပ်ကပဲအရာရာမှာကြီးစုနေတယ်ဆိုတော့ဒီပြီးခဲ့တဲ့3နှစ်4နှစ်ကြာကာလအတွင်းမှာပြုပြင်ပြောင်းလဲရေးလုပ်ခဲ့တယ်ဆိုတာဒီအခြေအနေကတိုးတက်ကောင်းမွန်လာအောင်ရှေ့ကိုတိုးတက်နိုင်အောင်ဘာမှမလုပ်ခဲ့နိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာ
No no I think that that's not quite true what you're getting now for the first time you have an election
မဟုတ်ပါဘူးအဲ့ဒီလိုပြောရင်တော့မမှန်ပါဘူးအခုအခါမှာပထမဦးဆုံးအကြိမ်ရွေးကောက်ပွဲဆိုတာရှိလာပါပြီအရက်သားတွေဥပဒေပြုလွှတ်တော်ကိုရောက်လာပါတယ်စစ်တပ်အမတ်တွေနေရာအားလုံးကိုထိန်းချုပ်ထားတာတော့မဟုတ်ပါဘူးတချို့တော့ယူထားပါတယ်ဆိုရှယ်လစ်စနစ်လည်းမရှိတော့ပါဘူးစီးပွားရေးရလည်းလူတွေရဲ့ဘဝတိုးတက်မြင့်မားလာနိုင်နေပါပြီအစိုးရမဟုတ်တဲ့ NGO အရက်သားအဖွဲ့အစည်းတွေလည်းဖြစ်ထွန်းလာတာကိုတွေ့ရပါတယ်အရင်ကမရှိဘူးတဲ့ကိစ္စပါတခါပညာရေးကျေပြန့်လာတာကိုတွေ့နိုင်ပါတယ်ထိန်းချုပ်မထားတော့ပါဘူးဒါရီဟာဖြစ်ထွန်းနေမှုတွေပါနှေးကွင်းမယ်အလင်းအမြန်မဖြစ်ထွန်းနိုင်ပါဘူ
းဒါပေမဲ့ဆရာကြီးကစစ်တပ်အမတ်အလုံးနေရာယူထားတာမဟုတ်ဘူးဆိုပေမဲ့သူတို့မနှိမ့်သက်တဲ့ဟာကိုဗီဒီယိုအာဏာနဲ့ပယ်ချနိုင်အောင်အကွက်ကြကြစီမံပြီးဖွဲ့စည်းပုံရေးဆွဲထားတာဖြစ်ပါတယ်ကြာခင်ကဒီဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုကိုကြည့်ပါသူတို့ဗီဒီယိုအာဏာသုံးပြီးပယ်ချပစ်ခဲ့တာပဲခင်ဗျာ
Yes of course they have designed a system of veto power by having 25% of the seats
မှန်ပါတယ်သူတို့ဟာဗီဒီယိုအာဏာသုံးနိုင်အောင်စီစဉ်ထားပါတယ်လွှတ်တော်ထဲမှာ25ရာခိုင်နှုန်းယူထားပါတယ်85ရာခိုင်နှုန်းရမှဖွဲ့စည်းပုံကိုပြင်နိုင်မယ်ဆိုပြီးတော့လုပ်ထားပါတယ်ဆိုတော့ဒါဟာသူတို့အာဏာကိုဆက်ပြီးတော့ယူထားနိုင်အောင်ဂရုတစိုက်စီစဉ်ထားတာပါအ
ဲ့လိုဆိုတော့ဒီလိုလုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးသေး၍မြန်မာနိုင်ငံဟာအခုလက်ရှိအခြေအနေကနေပြီးတော့ရှေ့ကိုတူဖို့ဆိုတာမဖြစ်နိုင်ဘူးပေါ့ခင်ဗျာ
No it's a question of how comfortable will the military feel
မဟုတ်ပါဘူးပြဿနာကစစ်တပ်အနေနဲ့ဘလောက်ထိစိတ်ချလက်ချနေနိုင်ပြီဆိုတဲ့ကိစ္စဖြစ်ပါတယ်။နောက်နှစ်အနည်းငယ်အတွင်းမှာတန်းပီဟာဘယ်ကိုရွေ့နိုင်မလဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ်။သူတို့ကတန်းပီအခြေအနေစိတ်ချရပြီလို့ခံစားရရင်သူတို့ဆိုတာကသူတို့ခေါင်းဆောင်ပိုင်းပေါ့ဗျာ။သူတို့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်85ရာခိုင်နှုန်းထောက်ခံမှုရဖို့မလိုတော့ပါဘူး။၃ပုံ၂ပုံပဲလုတော့မယ်လို့ပြောလာနိုင်ပါတယ်။ဒါမှမဟုတ်ရင်ပုံစံတစ်မျိုးလုတ်လာနိုင်ပါတယ်။ဆိုတော့အပြောင်းလဲရှိလာနိုင်ပါတယ်။ပြီးတော့အခုနောက်ပေါက်စစ်ဘိုးတွေဟာအရင်စစ်ဘိုးကျောင်းဟောင်းတွေကပို့ပြီးတော့ပညာတက်လာကြတယ်လို့လည်းထင်ပါတယ်စစ်တပ်ကပြင်ပလောကနဲ့အရင်ထက်ပို့ပြီးတော့ထိတွေ့ဆက်ဆံမှုတွေရှိလာပါတယ်တရင်ချက်လက်တွေလည်းပို့ပြီးတော့ရလာနိုင်ပါတယ်ဒါပေမဲ့တိုင်းရင်းသားတွေနဲ့အပြန်လှန်ကတော့စိုးရိမ်မှုရှိနေသေးပါဥပမာဝဒေတာဆိုပါစို့အစိုးရကတခါမှမထိန်းချုပ်နိုင်ခဲ့ပါဘူးဒီကိစ္စကိုအစိုးရကစိုးရိမ်မှာပါစီရေးရသူတို့မလုပ်နိုင်ပါဘူး
နောက်တစ်ခုကျွန်တော်မေ့ချင်တာကနိုင်ငံတကာဖိအားကိစ္စဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဒီဖိအားပြနိုင်တဲ့အထက်မှာအင်အားအကောင်းဆုံးဆိုတဲ့အမေရိကန်ပြည်ထောင်စုကအခုခါမှာမြန်မာနိုင်ငံကိုဘာလို့လုပ်လို့သူတို့ဟာအကောင့်ကြီးပဲပြောနေတဲ့သဘောတွေ့ရပါတယ် သမ္မတအိုဘားမားမကြခင်ကအာဖရိကတက္ကကင်ညာနိုင်ငံကိုသွားတယ်လူခွင့်သမားတွေကဝေဖန်တာကိုမြန်မာနိုင်ငံကသူသွားခဲ့တဲ့အတွက်ကြောင့်လူတုတ်တက်မှုရှိတယ်ဆိုပြီးတော့ကင်ညာသွားတဲ့ခီးစဉ်ကိုမြန်မာနိုင်ငံနဲ့တော့ကာကွယ်ပြီးပြောသွားတာတွေ့ရပါတယ်ဆင
် No, he didn't justify the trip, but he did say, and then I heard the broadcast on the BBC, and he said,We're willing to talk to people with whom we disagree.
မဟုတ်ပါဘူး။သူကကင်ညာခီးစဉ်ကိုမှန်တယ်လို့ပြောတော့တာမဟုတ်ပါဘူး။ BBC မှာလွှင့်သွားတာကျွန်တော်ကြားလိုက်ပါတယ်။သူ့အနေနဲ့သဘောကွဲလွဲတဲ့သူတွေနဲ့တွေ့ဆုံစကားပြောပါတယ်။ဥပမာမြန်မာပြည်ကိုကြည့်ပါ။အစိုးရကိုမကြိုက်ပေမဲ့ပြည်သူလူထုနဲ့ပြောဆိုဆက်ဆံနိုင်ပါတယ်။အပြောင်းလဲဖြစ်ထွန်းအောင်ကူညီနိုင်ပါတယ်။အပြောင်းလဲတချို့လည်းဖြစ်ထွန်းနေပါတယ်။အခုမြန်မာနိုင်ငံမှာဘာပဲဖြစ်နေတယ်ဆိုဆို2008 2009အစိုးရနဲ့တော့မတူတော့ပါဘူးဆိုတာဘယ်သူမှမငြင်းနိုင်ပါဘူး။
နောက်တစ်ခုကဘုမကြခင်ကျင်းပလာမယ်ရွေးကောက်ဘုဟာလွတ်လပ်မျှတပါမလားဆိုတာလူတိုင်းစိတ်ဝင်စားကြဆိုရင်ကြပါတယ်ဒီနေ့မှအမေရိကန်ပြည်ထောင်စုကအရင်တော့လို free and fair လွတ်လပ်ရေးတရားမျှတသောရွေးကောက်ပွဲလို့မသုံးတော့ဘဲနဲ့ credible ဖြစ်ရမယ် all inclusive ဖြစ်ရမယ်စသဖြင့်စကားတွေကိုပြောင်းလဲသုံးလာပါတယ်ဒါဟာအမေရိကန်ရဲ့အခြေခံသတ်မှတ်ချက်ရှော့ပြလိုက်တယ်ဆိုတော့တချို့ကသုံးသပ်ကြပါတယ်ဘာပြောချင်ပါလဲခင်ဗျာဒီကိစ္စကို
Well, they've always said inclusive. It's the British who said they want Aung San Suu Kyi to be able to run for the president or the vice president. The U.S. has used inclusive. That is, in a way, is a word.
All inclusive, Sura. Turo mye piyo nere kaysa ba. Bitin soya gale do Aung San Suu Kyi go tamara damamuwen dutiya tamara yue khanai mu dilo bae piyo gara ba. American piyong su gara yue kao bwe ma tayinza aalong pa wenbo go po bido lulare sure tbo ne da gu tou ma re.တော်အောင်ဆန်းစုကြည်ကိုလည်းတွေ့ဝိုက်တော့အဖြစ်တော့ရည်ရွယ်တယ်ဆိုတာသိကြပါရဲ့လေးတန်းလျှော့တယ်လို့တော့ကျွန်တော်မထင်ပါဘူးအမေရိကန်ပြည်ထောင်စုဆိုတာကလည်းနိုင်ငံရေးဌာနတစ်ခုတည်းတင်မဟုတ်ပါဘူးကွန်ကရစ်လွှတ်တော်ဟာအလွန်အမတန်အရေးကြီးတဲ့အခမ်းကဏ္ဍမှာပါဝင်နေပါတယ်ဒီနေရာမှာကွန်ကရစ်အမတ်တွေကပိုးပြီးတော့တန်တရားရှိပါလိမ့်မယ်သူတို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ရေးသမားတွေရဲ့ပြောဆိုတင်ပြချက်တွေကိုပိုးပြီးတော့ဂရုတစိုက်နားထောင်ကြပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုမကြခင်ကျလို့လားဒီကောက်ပွဲမှာတိုင်းရင်းသားဒေသအစည်းအဝေးမှာတိုင်းရင်းသားပါတီတွေပူပြီးအနိုင်ရလာလိမ့်မယ်ပူပြီးအင်အားကောက်လာလိမ့်မယ်လို့တွက်နေကြပါတယ်ဒါပေမဲ့ပြည်ထောင်စုတခုလုံးကိုလွှမ်းခြုံတဲ့ပါတီတွေအဲ့လိုဒေသအလိုက်ကျင်းမြောင်းတဲ့ဒေသတွေကိုကူစားပြုတဲ့ကူစလဲတွေများလာခြင်းဟာတကယ်စစ်မှန်တဲ့ဒီမိုကရေစီပေါ်ဆောင်ရေးစစ်မှန်တဲ့ဖက်ဒရေးရှင်းထူထောင်ရေးအတွက်ဒါဟာကောင်းမွန်တဲ့လက္ခဏာလို့ဆရာကြီးမြင်သလားခင်ဗျာ
Well I think that you're right that there will be growing ethnic parties.Because here are people that have been denied.
ခင်ဗျားပြောတာမှန်တယ်လို့ကျွန်တော်ထင်ပါတယ်။လူမျိုးစုပါတီတွေပုံမအကောင့်လာပါလိမ့်မယ်။ဒီလူတွေဟာသူတို့ရဲ့လူအဖွဲ့အစည်းကိုကိုစားပြုခွင့်တခါမှမရရှိခဲ့ကြပါဘူး။လူမှုအစင်တန်းတိုးတက်မြင့်မားခွင့်လည်းတခါမှမရရှိခဲ့ကြပါဘူး။ဆိုတော့တိုင်းရင်းသားပါတီတွေအင်အားကြီးထွားလာမယ်ဆိုတာကတော့ကျွန်တော်မျှော်လင့်ထားပြီးသားပါ။ဒါပေမဲ့တိုင်းရင်းသားပါတီအားလုံးတစ်ခုနဲ့တစ်ခုမပြောဆိုမဆွေးနွေးနိုင်ကြတာကတော့သိပ်မကောင်းပါဘူး။ဒါကလည်းမကြခင်ပြောင်းလဲလာမယ်လို့ကျွန်တော်ထင်ပါတယ်အချိန်နဲ့အမျှတိုးတက်မှုတော့ရှိနိုင်ပါတယ်ဒါပေမဲ့ကြံ့ကြမယ်ကျွန်တော်တို့အားလုံးလျင်မြန်တဲ့အပြုသဘောဆောင်တဲ့အပြောင်းလဲကိုလိုချင်ကြပါတယ်အကောင်းဘက်ပြောင်းလဲတဲ့နေရာကပြောင်းလဲဆုတ်ယုတ်တဲ့နေရာကဆုတ်ယုတ်ဒီလိုပဲတဖြည်းဖြည်းတော့အကောင်းဘက်ကိုပိုးပြီးတော့ရွေ့သွားမယ်လို့ထင်ပါတယ်နောက်တစ်ခုပြောရရင်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံသားရေးဝန်ကြီးဟယ်လာရီကလင်တန်လက်ထက်ဒေတာတွင်တိုးတက်မှုရရှိခဲ့တဲ့တခုတည်းသောနေရာကမြန်မာနိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမှသာအာဆီယံတစ်ခုလုံးနဲ့ဆက်ဆံရေးလည်းကောင်းနိုင်မှာမလို့ဖြစ်ပါလေ
။ဥချောစံသာအစည်းအဝေးတင်ဆက်တဲ့မြမအရေးသုံးသက်ချက်အစည်းအဝေးဖြစ်ပါလေရှင်။ဒီအစည်းအဝေးကိုတော့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအသံဖိုင်နဲ့ရောစာဖိုင်နဲ့ပါဖတ်ရှုနားဆင်လို့ရကြောင်းပါရှင်။အခုကတော့သတင်းဘတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြမတခွင်သတင်းဘတ်ဆင်ကဏ္ဍကိုတင်ဆက်ပေးပါတော့မယ်။မတ်တင်ကီလင်းကအစည်းအဝေးထားပါလေရှင်။
ဇူလိုင်လ24ရက်နေ့ကနေဇူလိုင်လ26ရက်နေ့အထိ48နာရီအတွင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့အမှုပညာဖန်တီးမှုတွေကိုအမှုပညာရှင်အဖွဲ့ပေါင်း9ဖွဲ့ကဖန်တီးခဲ့ကြပါတယ်။ရွေးကောက်ပွဲဆိုင်ရာတချင်ပိုစတာရုပ်ရှင်ဇာတ်လမ်းတို့ကာတွန်းစတဲ့ဖန်တီးမှုမျိုးစုံကိုအရက်ဖက်အဖွဲ့အစည်း9ဖွဲ့ကသူတို့နှစ်သက်ရာကိုရွေးပြီးအသုံးပြုကြဖို့အခုလိုဖန်တီးခဲ့ကြတာဖြစ်ပါတယ်။အခုလို48နာရီအတွင်းရွေးကောက်ပွဲဆိုင်ရာအမှုပညာဖန်တီးမှုတွေကိုထုတ်လုပ်တဲ့ Election Creator ဆိုတဲ့ပွဲကိုတော့ဖန်တီးရအဖွဲ့ကနေစီစဉ်ကျင်းပခဲ့တာဖြစ်ပြီးရန်ကုန်မြို့တွင်းကအမှုပညာနဲ့နည်းပညာဆိုင်ရာအဖွဲ့တွေပါဝင်ခဲ့ကြပါတယ်
ဒီနေ့ဆက်သွယ်ရေးနည်းပညာနဲ့စံသစ်တီချွေမှုတွေကိုအားပေးကူညီတဲ့ဖဏိယအဖွဲ့အနေနဲ့အနုပညာနည်းပညာဖဏိရှင်တွေနဲ့ရွေးကောက်ပွဲပညာပေးအရက်ဖတ်လူအဖွဲ့အစည်းတွေကိုတွဲဆောင်စေပြီးအီလက်ရှင်ခရီးကတုံပွဲကျင်းပတဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါရစေ။ဟုတ်ပါဘူး။ဒါကျွန်တော်စပေါ်လုပ်နေတဲ့အဖွဲ့တွေဟိုသူတို့လက်ရှိလုပ်နေရဲ့လုံဆောင်မှုတွေကိုပုံမှုပြီးတော့ထိရော တန်းလာပြီးတော့သူတို့ဟို project တွေလာလုပ်လို့ရပါတယ်ဟို civil society အဖွဲ့တွေကိုလည်းဖာနီးယားကျွန်တော်ကူညီလို့ရပါတယ်ဖာနီးယားကနေသူတို့ကိုဒီ creative တမိုင်းနဲ့ခြေပေးလို့ရတယ်ဤပညာတမိုင်းနဲ့ခြေပေးလို့ရတယ်ပြီးတော့ now လည်းဒီလိုမျိုးပွဲတွေဆက်လုပ်သွားမယ်ဆိုတာကိုဟိုအဲ့ဒါကိုအဓိကဟိုနှိုးဆော်ခြင်းပေးခြင်းတာပေါ့နော်အဲ့ဒါကတော့ဖာနီးယားရဲ့အဓိကရည်ရွယ်ချက်ပါခင်ဗျ
အနုပညာနဲ့ဤပညာဖန်တီးရှင်အယောက်200ကျော်လောက်လျှောက်ထားတဲ့အထက်ကမှကျွမ်းကျင်ပညာရှင်အဆင့်ဖန်တီးရှင်တွေကိုပဲရွေးချယ်ပြီး48နှစ်ကြီးအတွင်းရွေးကောက်ပွဲဆိုင်ရာအနုပညာတွေကိုဖန်တီးစေခဲ့တာပါအခုလို election create တုံးကနေအနုပညာနဲ့ဤပညာရှင်တွေစုပေါင်းဖန်တီးရတဲ့ဖန်တီးမှု5မျိုးကိုအများပြည်သူအတွက်ထပ်ဆင့်ပြင်ဆင်အသုံးပြုလို့ရအောင်လဲစီစဉ်ထားပေးတယ်လို့ကိုရန်နောင်ကရှင်းပြပါတယ်
သူတို့ချက်သားလိုက်ပါပိုစတာတစ်ခုဆွဲလိုက်တယ်ဆိုလို့ရှင်အဲ့ပိုစတာကိုဟိုတခြားလူတယောက်ကဟိုယူပြီးတော့ထပ်ပြီးတော့modify လုပ်လို့ရတယ်ဒါပေမဲ့ထပ်တော့ရောင်းလို့မရဘူးပေါ့နော်အဓိကကတော့ဒီထုတ်လိုက်တဲ့ဟာတွေအကုန်လုံးကိုအများပြည်သူအကုန်လုံးကနေယူပြီးတော့သုံးလို့ရတယ်ပြီးတော့ထပ်ပြီး modify လုပ်လို့ရတယ်တခြားအဖွဲ့အစည်းတွေညာယူပြီးတော့သုံးလို့လည်းရအောင်ကျွန်တော်ကစီစဉ်ထားပါခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့နီးလာတဲ့အချိန်မှာပဲရွေးကောက်ပွဲဆိုင်ရာပညာပေးရမှာအခက်အခဲတွေအများကြီးရင်ဆိုင်နေရတယ်လို့မဲဆန္ဒရှင်ပညာပေးတင်တန်းနေပို့ချနေတဲ့မြန်ဖရော့အဖွဲ့ကပြောပြပါရယ
်ဘဝလုတ်ပေမဲ့လဲကျမတို့လူတွေကိုပေါ့ဒီမဲဆန္ဒရှင်တွေကိုပေါ့အများကြီးမထီရောက်နာတာရှိတယ်ပေါ့နော်မထီရောက်နိုင်တာရှိတယ်အများကြီးကိုကျမတို့လိုက်ပြီးတော့မလုတ်နိုင်တာရှိတယ်ပေါ့ရှိတဲ့ခါကျတော့နောက်ပြတော့ခါကျတော့ပြဿနာတွေလည်းအမြင်ပြုရှိတယ်ဘယ်လိုပြဿနာလဲဆိုမဲဆန္ဒရှင်တွေကမဲတော်ပြဖို့အတွက်စိတ်ဝင်စားဘူးနောက်ပြတ်ခါကျတော့မဲစင်းကြည့်ဖို့လည်းစိတ်ဝင်စားဘူးနောက်တစ်ခုကကျတော့ဒီမဲကိုပေးတဲ့ခါကျန်ပဲ့မဲဘယ်လိုပေးရမလဲဆိုတော့အဲ့ဒီ process ပေါ့နော်ဒီဖြစ်စဉ်ကိုလည်းတို့မသိဘူးပေါ့နော်နောက်ပြတော့ဒီကိုယ့်ကိုကိုစားပြုတဲ့ဒီကိုယ်စလဲကိုပေါ့နော်ဘယ်လိုရွေးချယ်ရမလဲဆိုတော့လည်းတို့မသိဘူးဆိုတော့ပြဿနာတွေအမျိုးမျိုးရှိရပေါ့နော
် Yanfrog အဖွဲ့အစည်းတွေကတော့ထိရောက်တဲ့ပညာပေးမှုလုပ်နိုင်မှုအတွက် election creator ပွဲရနေကတ်တွန်းဇလန်တို့တပုတ်ရရှိဖို့ပြောမှန်းပြီးဒီပွဲမှာပါဝင်ခဲ့တာဖြစ်ပါတယ်ဤပညာတိုးတက်လာတဲ့ဖန်တီးမှုတွေစံသစ်လာတဲ့သတိအချက်အလက်တွေကိုလည်းလွယ်ကူစွာမျှဝေလာနိုင်တဲ့အခြေအနေမှာဒါတွေကိုကောင်းကောင်းအသုံးချဖို့လိုအပ်တယ်လို့လည်းမတ်စင်မအောင်ကသုံးသပ်ပါတယ
်။ဤပညာတိုးတက်လာတာကတော့တိုးတက်လာခြင်းကတော့တွတ်တူရှိနေမယ်ပေါ့နော်။အဲ့ဒီအပေါ်မှာအသုံးချတဲ့သူအပေါ်မှာမူတည်တာပေါ့။ဥမာဒီဤပညာကိုအသုံးပြုပြီးတော့မှဒီအမုန်းပွားတဲ့စကားတွေရယ်နောက်ပြီးတော့တခြားပြဿနာဖြစ်စေတဲ့ဟိုပြဿနာတွေအများကြီးဖန်တီးတာရှိတယ်ပေါ့။ဆိုတော့ကျွန်တော်တို့တွေကအဲ့ဒီဆိုးကျိုးတွေကိုရဲ့တစ်ဖက်မှာပေါ့နော်။ကောင်းကျိုးတွေလည်းကျွန်တော်တို့ရှိတယ်ပေါ့။ဆိုတော့အဲ့ဒီသူကနေကူညီပေးနိုင်တဲ့အထောက်ပံ့နေရှိတယ်။ဆိုတော့ဒီဤပညာကိုအသုံးပြုပြီးတော့မှကျွန်တော်တို့တွေကျွန်တော်တို့ဒီအတွက်ကောင်းအောင်ပေါ့နော်ဘယ်လိုဆွဲသုံးမလဲပေါ့နော်ဆိုတော့ဆိုးတာလည်းရှိတယ်ကောင်းတာလည်းရှိရဲဒါပေမဲ့ကျမတို့တွေရဲ့ကျမတို့အလုပ်ဖွဲ့အစည်းရဲ့အတုံးချမှုပုံမှာပဲမူတည်မှာပေါ့နော်ဟုတ်ကဲ့
ရုပ်ရှင်ဇလန်တို့ ਨੇ ပုံနှိပ်ပိုစတာဒီဇိုင်းတွေရေးဆွဲကြမယ်ပြိုင်ပွဲဝင်တွေကလည်းအမှုပညာထုတ်ကုန်တွေကိုဘယ်လိုရှူထောင်းကနေဖန်တီးကြမလဲဆိုတာကိုအခုလိုရှင်းပြကြပါတယ
်လက်ရှိမှာတော့ပေါ့မှာအခြေခံလူတန်းစားတွေကဒီသူတို့ရဲ့စောင်းနေဖြည့်ချင်းနေရတာနဲ့နေနေဒီမဲပေးဖို့အာရုံမဆိုင်နိုင်ဘူးပေါ့အဲ့ဒီမဲပေးလိုက်လို့လေသူတို့အတွက်ဘာမှမပြောင်းလဲလာနိုင်မှုရှိနိုင်ဘူးအတွေ့အကြုံရှိကြတယ်ပေါ့အဲ့ဒီဟာကိုမူတည်ပြီးတော့ကျွန်တော်ကအခြေခံထားတယ်ပေါ့ဥပမာဒီမဲပေးလိုက်တာချက်ချင်းလည်းငေးတော့မပြောင်းလဲဝါနိုင်မှုဆိုရင်ပဲအဲသူတို့မဲပေးလိုက်တဲ့မဲကအဲဒီသူတို့ရဲ့အမတ်တယောက်ဖြစ်လာနိုင်တယ်အဲ့ဒီမတ်ကနေမှတမ်းပြီးတော့ပြောင်းလဲလာနိုင်သူတို့ရဲ့စောင်းနေကြီးကလည်းအထိုက်လျောက်ပြေလည်သွားမယ်လို့ယုံကြည်တယ်ပေါ့အဲ့ဒီဟာကိုအဓိကထားပြီးတော့ကျွန်တော်ချပြမှာပေါ့
ကျွန်တော်တို့က voter right ကိုအဓိကအားပြုပြီးတော့ကျွန်တော်တို့ဘက်ကvoter right ကိုဦးစားပြီးတော့လောက်သွားကိုစီစဉ်စဉ်းစားထားပါတယ်ဟုတ်အဲဒီ voter right မှာကျွန်တော်တို့ကလူတစ်ယောက်ကမဲပေးတဲ့အခါကျလို့ရှိရင်လွတ်လပ်စွာမဲပေးဖို့နဲ့အကြောက်တရားကင်းကင်းနဲ့မဲပေးဖို့အဲဒီဟာကိုအဓိကထားပြီးတော့ဒီဟာတွေကိုလူတစ်ယောက်ကအကြောက်ရွံ့ခြင်းမရှိဘဲနဲ့ဖိအားပေးထားတဲ့ဒီတိုင်းခြင်းမရှိဘဲနဲ့လွတ်လပ်စွာမဲပေးနိုင်အောင်လို့ကျွန်တော်တို့ကဒါတွေကိုတိုက်တွန်းတဲ့ပုံစံမျိုးဖြစ်အောင်လို့ကျွန်တော်တို့ဘက်ကဦးတည်ထားပါတယ်
မာရသွန်သဘောမျိုး48နာရီအတွင်းဖန်တီးမှုတစ်ခုကိုထုတ်လုပ်ရတာကြောင့်အချိန်မလုံလောက်တဲ့အခက်အခဲအနည်းငယ်ရှိတယ်လို့လည်းသူတို့ကပြောပါတယ်။ရွေးကောက်ပွဲပညာပေးလုပ်ငန်းတွေလုပ်ကင်နေကြတဲ့ Charity Oriented Myanmar, Check Voter List,
Mustard Seed Myanmar, Myanmar Education and Observation New Age, Myanmar ICD Development Organization, Myanmar Network Organization for Free and Fair Elections, MyanFrel, Peace and Justice Myanmar, စားတဲ့ရပ်ဖတ်လူအဖွဲ့အစည်းတွေပါဝင်ကြတဲ့ဒီပွဲဖြစ်မြောက်ရေးအတွက် Google ကနေအထောက်အပံ့ပေးထားတာလည်းဖြစ်ပါတယ်။ဒါမဲ့နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးကြဖို့စိတ်ဝင်စားသူတွေနည်းနေတယ်လို့ဝေဖန်နေကြတဲ့အချိန်မှာပဲအခုလိုနီးပညာကျွမ်းကျင်သူတွေအမှုပညာဖန်တီးသူတွေနဲ့ရပ်ဖတ်လူအဖွဲ့အစည်းတွေပူးပေါင်းပြီးမဲဆန္ဒရှင်ပြည်သူတွေစိတ်ဝင်စားလာအောင်မဲပေးပိုင်ခွင့်နဲ့နိုင်ငံသားတယောက်စီရဲ့အခွင့်အရေးတွေကိုသိရှိလာအောင်ဖန်တီးမှုအမှုပညာလက်ရာတွေနဲ့ပညာပေးနိုင်မှုစူးစမ်းနေကြပါတယ်ရှင
်မတင်ကီလင်းစီစဉ်တင်ဆက်တဲ့မြန်မာတခွင့်အပတ်စဉ်ခဏဖြစ်ပါတယ်ဒီညအတွက်သတင်းပတ်စဉ်ခဏတွေကလည်းဒီလောက်ပါပဲရှင်အခုကတော့လာမယ့်စနေနေ့ည9:00နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါတယ်
ဘရရှ်မြတ်မြမြမတနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဖြစ်ခဲ့တဲ့88ရေတော်ပုံဟာအခုဆိုရှင်28နှစ်မြောက်ခဲ့ပါပြီမြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာတာနဲ့အတူပဲ88လှုပ်ရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ចောင်းသားတွေဟာဆိုရင်လည်းနိုင်ငံရေးရဖြတ်တန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခမ်းကဏ္ဍမျိုးမှာရှိနေပါပြီလဲနိုင်ငံရေးမျိုးဆက်တဲ့အနေနဲ့မြန်မာနိုင်ငံကြီးမှာဥဆောင်လာမယ့်အခွင့်အလမ်းအခြေအနေတွေရှိလာပါပြီလားဒီကြောင့်ကိုလာမယ့်စနေညပိုင်းဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြလူရဲသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဒီဆွေးနွေးလိုတာမင်းမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323829554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။နာမည်စနေနေ့ည9:00နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကိုလည်းကျမတို့သတင်းရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းအစီအစဉ်နေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ဒီ OE ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်
။တောင်တရုတ်ပင်လယ်ထက်မှာတရုတ်နိုင်ငံကကျွန်းဆောက်လို့ရေးရအကြီးကျယ်လုပ်နေတဲ့ပေါ်ဆိုရင်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကထပ်ပြောလိုက်ပါရယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအစည်းအဝေးတစ်ခုအပြင်မှာမစ္စတာကယ်ရီနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြတာပါ။ခပါပေါ်မှာအသွားလာအများဆုံးရေကြောင်းလမ်းတွေထဲကတစ်ခုကနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတိုးလာနေတာနဲ့အဲ့ဒီမှာတရုတ်ကနယ်မြေရယူရာဆောက်လုပ်တာနဲ့စီရေသဘောကြီးကြီးမားမားလှုပ်ဆောင်နေတာတွေအပေါ်ဆိုရင်တဲ့အကြောင်းဝန်ကြီးကယ်ရီကတရုတ်နိုင်ငံခြားရေးဝန်ကြီးကိုထပ်ပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောပါရယ်မြန်မာနိုင်ငံကရေဘေးတန်တင့်လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပြီလို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါရယ်အရေးပေါ်ကူညီကယ်ဆယ်ရေးဌာနနဲ့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံးတို့အနီးကပ်ပူးပေါင်းညှိနှိုင်းနေပြီးတော့မြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းပြီးအကူအညီတွေဘယ်ကိုပို့ရမယ်ဆိုတာအတိအကျသိရတာနဲ့ရေဘေးကူညီကယ်ဆယ်ရေးအစီအစဉ်တစ်ခုကိုမကြခင်ကြေညာမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့အမေရိကန်ပြည်ထောင်စုအကြားဆွေးနွေးပွဲအတွင်းပြောသွားတာဖြစ်ပါတယ်ဂျပန်အစစ်မြစ်အစိုးရအရာရှိတွေနဲ့စီးပွားရေးဆိုင်ရာအရာရှိတွေအပေါ်အမေရိကန်ဖက်ကတချို့လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲပြောဆိုချက်တွေအပေါ်အထူးစိုးရိမ်မှုရှိတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောလိုက်ပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အမေရိကန်သုတမရဂျိုးဘိုင်ဒန်နဲ့ကယ်လဒတယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာမစ္စတာအာဘေကပြောဆိုခဲ့တယ်လို့ဂျပန်ထိပ်တန်းအစိုးရပြောခွင့်ရသူယိုဟီဟီဒီဆာဂါကဆိုပါတယ်အီရန်နျူကလ িয়ার သဘောတူညီချက်အပေါ်ထောက်ခံမှုရအောင်တိုက်တွန်းမဲ့အရေးကြီးတဲ့မိန့်ခွန်းတစ်ရပ်ကိုသမရဘရက်အိုဘားမားမပြောကြခင်တည်းရဲ့အလိုမှာပဲရှစ်လထဲမဲခွဲဆုံးဖြတ်ရမယ်ဥပဒေပြုအမတ်တွေကြမှာတော့သဘောတူညီချက်ကိုပယ်ချနိုင်အောင်ကြိုးပမ်းခဲ့ကြပါရဲ့ရှင်
တရင်ချင်းချုပ်ကိုနန်းလောင်ပြင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးရန်ရဲ့အပေါင်းကနေကြင်ဝေးကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မသင်ကီထိုက်ပါ
This program has come to you from the Voice of America, Washington.